Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2024ခုနှစ်ဇူလိုင်လ9ရက်နေ့တနင်္ဂနွေနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube စာမျက်နှာတွေကပါတပြိုင်နက်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ Gaza အဖြစ်ရရေး American ထောက်ခံထားတဲ့အဆိုပြုချက်အတွက်ကနဦးသဘောတူတယ်လို့ Hamas ကပြောပါတယ်မြန်မာဘက်ကိုပို့မဲ့လက်နက်တွေထိုင်းမြန်မာနယ်စပ်မဲဆောက်စစ်ဆေးဂိတ်မှာဖမ်းမိတယ်လို့ထိုင်းရဲကပြောပါတယ်2024ယူရိုဖလားပွဲစနေနေ့ပွဲစဉ်တွေမှာနိုင်သွားတဲ့အင်္ဂလန်နဲ့ Netherlands တို့ semi final တက်သွားပါပြီ
အခုလိုသတင်းတွေပြီးမှာတော့ Britain ရွေးကောက်ပွဲမှာ Labour Party အပြတ်အသတ်နိုင်ရရှိခဲ့တဲ့ပေါ်သုံးသပ်ချက်ကိုဦးစွာတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ဒုအသံဒီမိုကရေစီလူ့ခွင့်ရေးနယ်ခေပြန်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကဘာသတင်းတွေကသုတစတဲ့ဗတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချမ်းအေးကပြောပြပေးမှာပ
ါဂါဇာကမ်းမြောင်မှာအပြစ်ခတ်ရဆဲနိုင်ရေးသဘောတူညီချက်အတွက်အမေရိကန်ထောက်ခံထားတဲ့အဆိုပြုချက်ကိုဟာမတ်စ်ဘက်ကကနဦးသဘောတူလိုက်ပြီဖြစ်ကြောင်းဟာမတ်စ်အရာရှိတဦးနဲ့အီဂျစ်အရာရှိတူတို့ကစနေနေ့မှာ AP သတင်းဌာနကိုပြောပါတယ်ဟာမတ်စ်ကအရင်တစ်လျှောက်လုံးရှေ့တန်းတင်လာခဲ့တဲ့အစ္စရေးဘက်ကစစ်ပွဲအပြီးတိုင်ဆုံးသတ်ဖို့အာမခံရမယ်ဆိုတဲ့အဓိကတောင်းဆိုချက်ကိုဖြေလျှော့ပေးလိုက်တာပါဒါပေမဲ့သဘောတူညီချက်ကအာမမခံနိုင်သေးကြောင်းနှစ်ဖက်စလုံးကသတိပေးပါတယ်စစ်ပွဲပြန်လည်ဆက်တင်မှာမဟုတ်ကြောင်းနဲ့ထာဝရအပြစ်ရရေးအတွက်သဘောတူညီချက်မရမချင်းဆက်ဆက်ညှိနှိုင်းတာတွေဆက်လက်လှုပ်ဆောင်သွားမယ်ဆိုတာကိုနှုတ်ကတိကဝေအာမခံချက်ရရှိခဲ့လို့အခုလိုတဆင်ရင်သွားမဲ့အပြစ်ရသဘောတူညီချက်ကိုကနဦးသဘောတူခဲ့တယ်လို့ဟာမတ်စ်အရာရှိက AP ကိုပြောပါတယ်။ဒါပေမဲ့အဲ့ဒီအာမခံချက်တွေကိုဆက်ရွက်ပေါ်မှာချရေးထားတာလိုချင်တယ်လို့သူကဆိုပါတယ်။အမေရိကန်အစိုးပြုခဲ့တဲ့ဆင့်လိုက်ဖော်ဆောင်မဲ့သဘောတူညီချက်ထဲမှာဟာမတ်စ်ကဖမ်းထားတဲ့တစားကန်တွေတဲ့ကတက်ကြီးရွယ်ဦးတွေဖြားနာနေသူတွေနဲ့အမျိုးသမီးတွေကိုယာနဲ့ချီတဲ့ပါလက်စတိုင်းအကျဉ်းသားတွေနဲ့လဲလှယ်ပေးနိုင်ဖို့သတင်း၆ပတ်ကြာအပြည့်အဝအလုံးစုံအပြစ်ခတ်ရဆဲရေးနဲ့စတင်ရမှာဖြစ်ပါတယ်။အချိန်ထဲမှာပဲဂါဇာကမ်းမြောင်မှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်လူစီရက်ဒုက္ခသည်စခန်းမှာလူ16ဦးထဲမှနေသေဆုံးခဲ့ပြီးအနည်းဆုံးလူ50ဒဏ်ရာရခဲ့ကြောင်းဂါဇာကျန်းမာရေးဝန်ကြီးဌာနကစနေနေ့ကပြောပါရတယ်။ဒဏ်ရာရသူတွေမှာကလေးတွေလည်းပါပါတယ်။အစ္စရေးစစ်တပ်ကတော့ဒီဖြစ်ရပ်ကိုစစ်ဆေးနေတယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ရုရှားသမ္မတဗလာဒီမီယာပူတင်ကအီရန်သမ္မတသစ်ဖြစ်လာတဲ့မဆုပါစာရှခီယန်ကိုဂုံပြူကြောင်းခရမ်လင်နန်းတော်ကစနေနေ့မှာထုတ်ပြန်ပါတယ်။သမရသည့်ဖြစ်လှုပ်ဆောင်မဲ့ဆောင်ရွက်ချက်တွေဟာဒေတာရင်းလုံခြုံရေးနဲ့တင်းငင်အေဂျင်ရဲ့အကျိုးစီးပွားအတွက်ကဏ္ဍအလုံးမှာအပြည့်သဘောဆောင်တဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကိုပုံမူတည်ဆောက်နိုင်မယ်လို့မျှော်လင့်ကြောင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အနောက်နိုင်ငံတွေနဲ့ပြည်လဲဖို့ကြိုးစားလာပွဲရှိရလို့ယူဆထားကြတဲ့ပြည်ပင်ပြောင်းလဲရေးသမားပါစာရှခီယန်ဟာအနိုင်ရချိန်မှာပူတင်ကအခုလိုဂုဏ်ပြုစကားဆိုခဲ့တာပါ။အီရန်သမရသည့်ဟာကမ္ဘာကြီးနဲ့ပိုးထိတွေ့နိုင်မှုပြည်သူတွေလူလားတောင့်တနေတဲ့လူလတ်ခွင့်တွေစောင့်ကြည့်ပေးမယ်လို့ကတိပြုထားတာပါ။နောက်နိုင်ငံတွေနဲ့ပိုပြီးနိနိကကနဲ့ဆွေးနွေးညှိနှိုင်းမှုအီရန်ရဲ့ပြင်းထန်တင်းကျပ်တဲ့အမျိုးသမီးခေါင်းဆောင်ပေါ်ဝါချုံစီရင်မှုဆိုင်ရာဥပဒေကိုဖြေလျှော့ပေးဖို့နဲ့2015နျူကလ িয়ার သဘောတူညီချက်ကိုပြန်လည်ရယူဖို့စတဲ့ပြည်ပြင်းပြောင်းလဲတွေမှာသူ့ကိုထောက်ခံပေးကြဖို့လဲသမရသစ်ကပြည်သူကိုမြစ်တရက်ခံထားပါတယ်။အီရန်ရဲ့စနစ်ရဘာသာရေးခေါင်းဆောင်အရာတူလာအလီခါမေနီကအဓိပတိခေါင်းဆောင်အဖြစ်နိုင်ငံတော်အရေးကိစ္စအားလုံးကိုခိုင်ခိုင်မာမာထိန်းချုပ်ထားပြီးသူ့အနီးမှာလည်းသဘောထားတင်မာသူတွေသာဝန်းရံနေလို့အသက်69နှစ်အရွယ်နှလုံးခွဲစိတ်ထုခုဆရာဝန်ကြီးဖြစ်တဲ့သမရသစ်ပါစာရှခီယန်ဟာရဲ့မဲဆွယ်ကိရိတွေဟာတကယ်လုံနိုင်မလားဆိုတာကိုတော့အီရန်လူထုကြားမှာတန်တရားရှိနေစေဖြစ်ပါတယ်ခင်ဗျ။ဗြိတိန်ဝန်ကြီးချုပ်သစ်ခီရာစတာမာကအရင် conservative ဆိုရအစိုးပြုခဲ့တဲ့နိုင်ငံတွင်းခိုလုံခွင့်တောင်းခံသူတွေကိုရဝန္ဒာနိုင်ငံကိုပို့မဲ့အငင်းပွားပွဲမူဝါဒကိုဖျက်သိမ်းလိုက်ကြောင်းစနေနေ့မှာကြေညာပါတယ်ဒီမူဝါဒကဘယ်တော့မှရွှေပြောင်းသူတွေကိုမတားဆီးနိုင်ခဲ့ပဲဆန့်ကျင်ဘက်ရလဒ်တာဖြစ်ခဲ့တယ်လို့ Labour Party ဝန်ကြီးချုပ်တက်ကဆိုပါတယ်ဒီကိစ္စဟာအများမျှော်လင့်ထားသလိုပဲဝန်ကြီးချုပ်တက်ရာတို့ရည်ယူပြီးတော့နောက်မှာပထမဆုံးလှုပ်ဆောင်ခဲ့တဲ့မူဝါဒအပြောင်းလဲဖြစ်ပါတယ် Rwanda အစီအစဉ်ဟာအင်္ဂလိပ်ရေလက်ကြားကိုဖျက်ပြီးရွှေပြောင်းဝင်ရောက်ကြသူတွေကိုတားဆီးဖို့ရည်ရွယ်တဲ့ Conservative ဝန်ကြီးချုပ်ဟောင်းရီရှီဆုနက်ရဲ့အဓိကမူဝါဒတစ်ခုဖြစ်ခဲ့ပါတယ်အခုဒီမူဝါဒကိုဖျက်သိမ်းလိုက်ပေမဲ့ ဒီနှစ်ထဲပထမ6လအတွင်းမှာလည်းစံချိန်တည်းအရေးအတွက်နဲ့ရေချောင်းကနေရွှေပြောင်းရောက်လာသူတွေအရေးကိုတခြားမတူညီတဲ့ဘလို့နီးလန်းနဲ့ကင်တွဲဖြစ်ရှင်းမလဲဆိုတာကိုတော့ဝင်းကြီးချုပ်သစ်စတာမကရှင်းရှင်းလင်းလင်းချမပြနိုင်သေးပါဘူးဝင်းကြီးချုပ်ဟောင်းဆုနက်ရဲ့ Conservative Party ခေါင်းဆောင်နေရာကိုအစားထိုးရယူဝယ်ရှိတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာသဘောထားတင်မာသူဆွဲလာဘရေးဘမန်ကတော့ရဝမ်ဒါအစီအစဉ်ဖျက်သိမ်းလိုက်တာကိုဝေဖန်ထားပါတယ်ခင်ဗျာ
အဲ့ဒါမနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 9335နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေမနေ့ VOA ရဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာထိုင်းမြန်မာနယ်စပ်ထက်ခိုင်မဲဆောက်မြို့အဝင်ရဲစစ်ဆေးဂိတ်မှာမြန်မာဘက်ကပို့ဆောင်တဲ့တနက်အလက်20နဲ့စစ်သုံးပစ္စည်းတွေဖမ်းမိကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဇူလိုင်လ5ရက်နေ့ကထိုင်းမျိုးသားရမောင်းမောင်းလာတဲ့ Isuzu Pickup ကားစီးကိုမတင်ကားလို့ရှာဖွေစစ်ဆေးရမှာကားနောက်ပိုင်းမှာဖွက်ပြီးတဲလာတဲ့ N4 အမျိုးသားလက်နက်အလက်20 G-box တွေနဲ့မှန်ဘလူးပါဝင်စစ်သုံးပစ္စည်းတွေဖမ်းမိခဲ့တယ်လို့ဆိုပါတယ်။လက်နက်နဲ့စစ်ပစ္စည်းတွေဟာမြန်မာနိုင်ငံဘက်ကပို့ဆောင်မှုတည်ယူလာတယ်လို့ဖန်ခံရသူကထွက်ဆိုကြောင်းထိုင်းရဲကပြောပါတယ်။ထိုင်းရဲကကားမောင်းလာသူကိုအသက် 23 နှစ်အရွယ်ထိုင်းနိုင်ငံသားကိုဆက်လက်ဆစ်ဆင်းနေတယ်ဆိုပါတယ်မဲဆောက်မျိုးကဘီလီယက်ခုံတစ်ခုမှတည်ကျွမ်းခဲ့တဲ့မြန်မာအမျိုးသားတဦးကဘတ်ငွေ 2,000 ပေးပြီးလက်နက်တွေကိုနကွန်ဖနုံခရိုင်ကနေမဲဆောက်ထိတည်ခိုင်းခဲ့တယ်လို့ကားမောင်းသူကဝန်ခံထားကြောင်းရဲတပ်ဖွဲ့ကပြောပါတယ်ပြီးခဲ့တဲ့မတ်လနဲ့ဧပြီလတွေတုန်းကလည်းမဲဆောက်မှာ drone တွေဆက်လက်နဲ့ပစ္စည်းတွေထိုင်းရဲကဖမ်းမိခဲ့လို့ထိုင်းမြန်မာနယ်စပ်မှာအဲ့ဒီအချိန်တွေကလုံခြုံရေးတင်းကျပ်ထားပြီးအဖမ်းဆီးဆစ်ဆင်းမှုတွေလည်းများလာနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာတောင်တရုတ်ပင်လယ်ကဖိလစ်ပိုင်ရဲ့အထူးစီးပွားရေးစုံနဲ့တရုတ်နိုင်ငံရဲ့အကြီးဆုံးကမ်းခြေစောက်သမော်ကြီးကျောက်ချရနာရာဟာချင်းချောက်တဲ့လုပ်ရက်လို့ဖိလစ်ပိုင်ကမ်းခြေစောက်တပ်ကစီရင်နေမှာပြောပါတယ်။သမော်ဘလူးကြီးလို့ခေါ်ဆိုခံရတဲ့တရုတ်ကမ်းခြေစောက်တပ်ရဲ့942ပေအရှည်ရှိတဲ့အဲ့ဒီသမော်ကြီးဟာဖိလစ်ပိုင်ရဲ့ရေမိုင်နေရာတွေကိုဇန်နဝါရီလ2ရက်နေ့ကဝင်ရောက်ခဲ့ကြောင်းဖိလစ်ပိုင်ကမ်းခြေစောက်တပ်ပြောရေးဆိုခွင့်ရှိသူ Jay Terrier လာကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တရုတ်ရဲ့ရေဟာဖိလစ်ပိုင်ပိုင်နယ်ထက်ကိုဝင်ခဲ့တာလို့သူကသတိပေးခဲ့ပြီးတရုတ်ရဲ့ရေချက်ကိုမေးခွန်းထုတ်ပါတယ်။ဒါဟာတရုတ်ကမ်းခြေစောက်တပ်ရဲ့ချင်းချောက်မှုလို့သူကပြောပြီးဖိလစ်ပိုင်အနေနဲ့တောင်တရုတ်ပင်လယ်ထဲမှာချင်းချောက်တာမျိုးလက်သင့်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။အဲ့ဒီတရုတ်သင်္ဘောဟာဖိလစ်ပိုင်သင်္ဘောနဲ့931မီတာအကွာမှာကြောက်ချခဲ့ပြီးတရုတ်သင်္ဘောကနေလှင်ငယ်ဒဇင်းလဲချခဲ့တယ်ဆိုပါတယ်။မနီလာမြို့ကတရုတ်တန်ရုံနဲ့တရုတ်နိုင်ငံကြီးဝန်ကြီးဌာနကိုဒီကိစ္စမှတ်ချက်ပေးဖို့တောင်းဆိုခဲ့ပေမဲ့အခုလက်တလုံးမှာမတုံ့ပြန်သေးပါဘူး။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်ထဲကကျွန်းစုတချို့မှာမြေယာတွေပေါ်ထုတ်တာလေဓာတ်နဲ့တခြားစစ်ပစ္စည်းအဆောင်တွေတိဆောက်တာမျိုးရှိခဲ့တဲ့အတွက်အမေရိကန်ရဲ့ဒေတာတွေမှာစိုးရိမ်စေပါတယ်ခင်ဗျာ2024ခုနှစ်ယူရို2024ဘောလုံးပြိုင်ပွဲရဲ့ Quarter Final အဆင့်ဒုတိယနေ့ပွဲစဉ်တွေကိုအင်္ဂလန်နဲ့ Netherlands နိုင်ငံတွေကပြိုင်ဖက်အသီးသီးကိုအနိုင်ရပြီးအကျိုးပိုလူပွဲကိုတက်တော့ပါတယ်အင်္ဂလန်နဲ့ Switzerland ပွဲမှာ Switzerland က85မိနစ်မှာဥဆောင်ဂိုးသွင်းယူခဲ့လို့အင်္ဂလန်ကနောက်ကလိုက်ကစားခဲ့ရတာပါဒါပေမဲ့မိနစ်80မှာအာဆနယ်တောင်ပံကစားသမားဆာကာကအင်္ဂလန်အတွက်ချီပါကိုသွင်းယူနိုင်ခဲ့လို့မိနစ်90တွင်တကိုးစီသေးကြပြီးအချိန်ပိုမိနစ်120ထိနှစ်ဖက်ဂိုးမသွင်းနိုင်ခဲ့ကြလို့ပယ်နယ်တီအဆုံးဖြတ်ခံယူခဲ့တာပါပြီးခဲ့တဲ့2020ယူရိုပါဖလားဘောလုံးပွဲမှာအီတလီကိုပယ်နယ်တီအဆုံးဖြတ်နဲ့ရှုံးခဲ့တဲ့အင်္ဂလန်သင်းဟာအခုတစ်ချိန်မှာတော့ပယ်နယ်တီ5လုံးလုံးဝင်အောင်သွင်းယူနိုင်ခဲ့တဲ့အပြင်ဂိုးသမားကလည်းဆွစ်ဇာလန်ရဲ့ပယ်နယ်တီတစ်လုံးကိုကာဝယ်နိုင်ခဲ့လို့အင်္ဂလန်ကပယ်နယ်တီ5ခု3ခုနဲ့နိုင်ရခဲ့ပါတယ်နောက်ထပ် quarter final ပွဲစဉ်တစ်ခုဖြစ်တဲ့ Netherlands နဲ့ Turkey ပွဲမှာတော့ Turkey ကပထမပိုင်း35မိနစ်ထဲကဂိုးသွင်းနိုင်ခဲ့ပြီးပွဲချိန်တစ်လျှောက်လုံးနှိပါဥဆောင်နိုင်ခဲ့ပေမဲ့မိနစ်80နဲ့86မိနစ်တွေမှာ Netherlands အသင်းက2ဂိုးဆက်သွင်းပြီးအနိုင်ယူသွားပါတယ်။အကျိုးဘောလူပွဲပွဲစဉ်တွေကိုတော့လာမယ့်ဇူလိုင်လ9ရက်နေ့မှာ Munich မှာ Spain နဲ့ပြင်သစ်ဆက်တင်ကစားကြမှာဖြစ်ပြီးဇူလိုင်10ရက်နေ့မှာတော့ Dortmund မှာ England နဲ့ Netherlands တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။
သတင်းတွေကိုကိုငင်းချမ်းအေးပြောပြသွားတာပါ VOA American တန်ရဲ့တင်းနှင်းကနေနေမနေ့ပဲအသံလွှင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်မီပြည်ထင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့သုံးသပ်ချက်ကိုဥစွာတင်ပြပေးပါမယ်ပြည်ထင်ရွေးကောက်ပွဲမှာ Labor Party ကအပြတ်အသတ်အနိုင်ရရှိပြီး Conservative Party ရှုံးနိမ့်သွားပါတယ် Labor Party ကအစိုးရဖြစ်လာသည့်အချိန်မြန်မာပြည်ရဲ့ဒီမိုကရေစီရေးနဲ့ပတ်သက်တဲ့အပြောင်းအလဲတွေငွေဝါဒကြီးကြီးမားမားဖြစ်သွားနိုင်လိမ့်မယ်လို့မယူဆတဲ့အကြောင်းပြည်ထောင်နိုင်ငံမှာနေပေါင်းများစွာနေလာတဲ့မြန်မာတချို့ကတော့မြန်မာရဲ့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ
်ပြည်ထောင်နိုင်ငံကို14နှစ်ကြာလောက်ဇက်တိုက်အုပ်ချုပ်လာခဲ့တဲ့ Conservative Party ဟာ ဒီ2024ရွေးကောက်ပွဲမှာလေးပါပါတီကိုအပြတ်အသတ်ရှုံးနိမ့်သွားခဲ့ပါတယ်ကွန်ဆာဗေးတစ်ပါတီရဲ့စေစုနှစ်ကျော်အုပ်ချုပ်မှုတက်တန်းအတွင်းဝန်ကြီးချုပ်5ကြိမ်အပြောင်းလဲဖြစ်ခဲ့ပေမဲ့ကွန်ဆာဗေးတစ်ပါတီဟာရွေးကောက်ပွဲမဲဆွယ်ကာလတွေမှာသူတို့ပေးခဲ့တဲ့ဂရီတွေကိုမတီးခဲ့တာကြောင့်လူထုကစိတ်ပျက်ပြီး2024ရွေးကောက်ပွဲမှာခွက်ခွက်လန်ရှုံးသွားခဲ့ရတာလို့သုံးသပ်သူက BBC မြန်မာပိုင်းရဲ့ဌာနမူဟောင်းဝိုင်းရင်သတင်းစာဆရာဒေါ်တင်ထားဆွေဖြစ်ပါတယ်
လူတွေမျောလင့်ထားတာဒီ Brexit ပေါ့နော်ဥရောပသမဂ္ဂကနေနှုတ်ထွက်လိုက်တဲ့အခါမှာတိုင်းပြည်မှာဥရောပသမဂ္ဂကိုပေးရမယ်ပတ်စံတွေပေါ့ဒါတွေကိုတိုင်းပြည်ထဲမှာပိုသုံးနိုင်မယ်တိုင်းပြည်ရဲ့စီးပွားရေးကပိုပြီးကောင်းလာမယ်ပိုပြီးလွတ်လပ်လာမယ်ဒီလိုမျောလင့်ချက်တွေအများကြီးထားခဲ့တယ်သူတို့ထားခဲ့တဲ့မျောလင့်ချက်တွေကိုအနိုင်ရအစိုးရအကောင့်ထဲပေါ်မပေးနိုင်ဘူးနောက်တစ်ခုကကျန်းမာရေးဆောင်ရှောက်မှုဒီနိုင်ငံမှာကျန်းမာရေးဆောင်ရှောက်မှုကအခမဲ့ဆေးရုံမှာဆေးကုသဖို့ပေါ့နခွဲဆေးကုသဖို့ပဲဖြစ်ဆရာဝန်နဲ့တွေ့ဖို့ပဲဖြစ်ဖြစ်ဆောင်ရတာလနဲ့ချီဆောင်ရတယ်ဒါောလဲလူတို့ကတန်းကြီးမခံနိုင်တော့ဘာမှဆွမ်းဆောင်နိုင်မှုမရှိဘူးလို့လူတွေကယုံကြည်ပြီးတော့ Labour Party ဘက်ကိုပုံအော်ပေးမဲပေးလိုက်တာပ
ါ Conservative Party ကဟိုအရင်ရွေးကောက်ပွဲမတိုင်ခင်ပေးခဲ့တဲ့ဂတိတွေဟာလက်တွေ့မှာအကောင့်ထဲပေါ်မလာတာကကွန်ဆာဗေးတစ်ပါတီကိုရှုံးနိမ့်သွားစေတာလို့ဘာမကင်ပိန်း UK ရဲ့လုပ်ငန်းဖော်ဆောင်မှုဒါရိုက်တာမတ်ဇွေယာဖန်းကမြင်ပါတယ
်။နှစ်ချက်ရှိတယ်ပထမတစ်ချက်ကသူတို့ကဒီ immigration ကိစ္စပေါ့နော်။အဲ့ဒါ conservative party ကသူတို့ကကတိပေးခဲ့တယ်။ဒါပေမဲ့သူတို့ကတိကမတည်ဘူးလို့ပြောလို့ရတာပေါ့နော်။နောက်တစ်ခုကတော့ဒီ tax ကိစ္စအခုဆောင်တဲ့အထက်မှာဆိုရင်conservative party ကသူတို့အခု famous ဆောင်ရအောင်သူတို့အဲ့လိုကတိပေးခဲ့တယ်လေဒါပေမဲ့သူတို့အစိုးရဖြစ်လာတဲ့အချိန်မှာပြည်သူလူထုတို့ကပိုးပြီးတော့အခုဆောင်နေရတယ
်အခုလိုပြည်တွေမှာအစိုးရအပြောင်းလဲဖြစ်လာတဲ့အတွက်နိုင်ငံတကာအခင်းကျင်းတဲ့ပတ်သက်လို့ Labour Party အစိုးရတည်းရဲ့သဘောထားနိုင်ငံခြားရေးမူဝါဒတွေကလည်းအနည်းနဲ့အများဆိုသလိုပြောင်းလဲလာနိုင်တယ်ဆိုတဲ့သုံးသပ်မှုတွေရှိနေပါတယ်2023ဖေဖော်ဝါရီလမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းမြန်မာဒီမိုကရေစီရေးအပြောင်းအလဲနဲ့ပတ်သက်လို့ပြုတ်ကျသွားပြီဖြစ်တဲ့ Conservative Party ကလည်းမြန်မာစစ်တပ်နဲ့စစ်ကောင်စီတာဝန်ရှိသူတွေကိုတင်းကျပ်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လှုပ်ဆောင်ထားတာပါ Labour Party ဟာပါတီတွင်းအတိုက်ခံပွဲမှာမြန်မာအရေးကိုတိုက်တိုက်တွန်းတွန်းလှုပ်ခဲ့တာတွေရှိပေမဲ့အစိုးရအသည့်ဖြစ်လာချိန်မှာမြန်မာအရေးနဲ့ပတ်သက်လို့ထင်သလောက်လုပ်နိုင်ပါမလားဆိုတာတန်တရားဝင်မိတယ်လို့ဒေါ်တင်ထားဆွေကသုံးသပ်ပါတယ
်။အရှာနဲ့ပတ်သက်လို့တော့ဟိုဘယ်လိုမူရှိတယ်လဲဆိုတာတော့အခုလောလောဆယ်တော့မသိရသေးဘူး။မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ဗြိတိန်ကတောက်လျှောက်ပဲဒီလူသားချင်းစာနာမှုအကူအညီတွေဒါဆက်ပြီးတော့ထိန်းထားမှာပဲနော်။အဲ့တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဥမာအပြင်လုံခြုံရေးကောင်စီမှာဆွေးနွေးတဲ့ကိစ္စတွေမှာလည်းဗြိတိန်ကအခုလိုပဲဆက်ပြီးတော့အတက်တရပါဝင်ဆွေးနွေးမှာပဲ။အဲ့တော့ဒီကီယာစတာမပ်ပေါ့နော်အခုတက်လာတဲ့ဝန်ကြီးချုပ်ကသူကပြောသွားတာသူ့ရဲ့အစိုးရကအလို့ကျွေးပြုတဲ့အစိုးရဖြစ်ရမယ်တဲ့ government of service တဲ့အလို့ကျွေးပြုတဲ့အစိုးရဖြစ်ရမယ်ဆိုတော့သူ့ရဲ့ policy ကဘာလဲဆိုလို့ရှိရင်ပါတီကအဓိကမဟုတ်ဘူးတဲ့နိုင်ငံကအဓိကတဲ့ country first တဲ့သူကပြောတာ哦အဲ့တော့နိုင်ငံကအဓိကဆိုတော့ဒီနိုင်ငံမှာနေတဲ့မြန်မာတွေနော်ဒီနိုင်ငံမှာနေတဲ့မြန်မာတွေရမျိုးပြီးသူတို့ရဲ့စိုးရိမ်တော့ကတွေကိုသွားပြီးတင်ပြတဲ့အခါမှာဒီနိုင်ငံမှာနေတဲ့အတွက်ဒီမြန်မာတွေရဲ့စိုးရိမ်တော့ကတွေကိုသူတို့ထည့်ပြီးစဉ်းစားမယ်လို့ယူဆရပါတယ်နော်နောက်ပြီးတော့အရင်တော့လိုပဲတန်ခတ်အရေးယူမှုတွေဆက်ပြီးတော့လုပ်မယ်လို့လည်းယူဆရပါတယ
်ရွေးကောက်ပွဲအနိုင်ရပြီးတာနဲ့ဖွဲ့စည်းလိုက်တဲ့ Labour Party အစိုးရအသစ်ထဲမှာနိုင်ငံခြားရေးဝန်ကြီးအဖြစ်အမည်စရင်တင်သွင်းခံရသူကအသက်52နှစ်အရွယ်ရှေ့နေ Mr. David Lammy ပဲဖြစ်ပါတယ်သူဟာ Labour Party ဝန်ကြီးချုပ်တွေဖြစ်ကြတဲ့ Tony Blair, Gordon Brown တို့လက်ထက်မှာလဲအစိုးရအဖွဲ့တွင်တာဝန်တွေထမ်းဆောင်ခဲ့ဘူးသူဖြစ်ပါတယ်။လေးပါပါတီအမတ်တွေဟာအတိုက်ခံပွားမှာကလေးကမြန်မာအရေးကိုစိတ်ဝင်စားရှိခဲ့ပြီးအစိုးရအဖြစ်တာဝန်ယူချိန်မှာမြန်မာဒီမိုကရေစီရေးကိုထိထိရရောက်လှုပ်ပေးလာနိုင်ဖို့အတွက်သူတို့အနေနဲ့လှုပ်ဆော်တိုက်တွန်းမှုတွေအားစိုက်လှုပ်ဆောင်သွားမယ်လို့ဘာမခင်ပင် UK ရဲ့ဒါရိုက်တာမတ်ဇိုယာဖန်းကပြောပါတယ်။လေးပါပါတီအစိုးရအသစ်ရဲ့ခေါင်းဆောင်ဝန်ကြီးချုပ်ဖြစ်လာတဲ့ Keir Starmer ကတော့ကာကွယ်ရေးလုံခြုံရေးနဲ့ရာသီဥတုထင်ထင်ရေးစတဲ့နိုင်ငံတကာအခင်းကျင်းတွေမှာဗြိတိန်ကဥဆောင်ပါဝင်သွားနိုင်ရေးကိုဦးစားပေးလှုပ်ဆောင်သွားမယ်သဘောရှိတယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြသွားတာပါ။အခုတော့ပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပါတော့မယ်။ပထမအဦးဆုံးဒုအတန်းအစီအစဉ်ဖြစ်ပါတယ်။ စာဝတ်နေရေးကြတဲ့နေတဲ့မြန်မာနိုင်ငံမှာအသက်မပြည့်သေးတဲ့ကလေးငယ်တွေဆက်ယုံအလုပ်ယုံနေမှာပါအလုပ်လုပ်နေကြရပါတယ်ကလေးအခွင့်အရေးအလုပ်သမားအခွင့်အရေးအပြည့်အဝမရတဲ့အပြင်လုံအားခေါင်းပုံဖြတ်တာကိုလည်းခံနေရပါတယ် Frontier မြန်မာဝိုင်းတော်သားတွေကတင်ဆက်ထားပါတယ်
ကိုမတက်ရကအောင်လို့စောက်ဒီပါရဆာမရနိုင်တော့ဘူးဘုတပတ်နှမလောက်ရှိလို့ဒီတော့ပြရမှုကိုကြာပြီးတော့ဦးရောင်ပြောတော့အဲ့လိုမလုံနိုင်ရရရှိရ
ေဘာသာပတ်ကြမှာမြန်မာနိုင်ငံရဲ့လူဦးရေထက်ဝက်နေပါဟာဆင်းရဲမွဲတေမှုမြင်အောင်ရောက်ရှိနေကြပြီးမိဘတွေကသူတို့ရဲ့သားသမီးတွေကိုလုပ်ငန်းခွင်နေစီကိုပို့တာတွေပိုများလာနေပါတယ်ရန်ကုန်ကစက်ရုံလုပ်ငန်းရှင်တွေဟာဒီချင်းတွေပေါ်ခွင့်ကောင်းယူတာတွေရှိနေပြီးကလေးလုပ်သားတွေအတွက်အကာအကွယ်ပေးထားတဲ့ဥပဒေတွေကိုမတိကျုံပြုကအခွင့်ကောင်းယူနေကြတယ်လို့အလုပ်သမားရေးတက်ကြွလှုပ်ရှားသူတွေကဆိုပါတယ
်စက်ရုံကကြတော့ခုနှစ်နိုင်ခွဲဝင်ရတော့ညီမတို့ကလို့6နိုင်ခွဲလောက်ပြန်ထားပြီးတော့သွားရတယ်ခမင်းချက်တွေပါကြောင့်အပေါ်ကပဲဖြေပြီးရတယ်အလုတ်ကဟပါလို့တာဆိုတော့တနေ့ကိုမတက်ရက်ကတော့ရှောက်ဒီပါရအစာမရက်နိုင်တော့ဘူးငိုတပတ်နှစ်ပတ်လောက်ရှိလို့ခြေောက်ပြေရမှုတွေးကြပြီးတော့ဖူးရောင်ပြောတော့အဲ့လိုမလုံနိုင်ရတော့ရှိရဲ့ဒါပေမဲ့နောက်ကျတော့အဲ့လိုစေးလေးလေးလေးနဲ့လုံလာတာပေါ့
ချစ်ချစ်ဟာလွန်ခဲ့တဲ့နှစ်နှစ်ခန့်ကစပြီးရန်ကုန်ကအထက်ကျုပ်စက်ရုံတွေမှာအလုတ်လုပ်ခဲ့တာပါအလုတ်ဝင်ကားစားအချိန်ကသူ့အသက်14နှစ်အရွယ်ပဲရှိပါသေးတယ်စက်ရုံလုပ်ငန်းခွင်မှာနိုင်ပေါင်းများစွာကြာအောင်ပြင်ပမဲ့မဲ့လှုပ်လှုပ်နိုင်မှုလဲချစ်ချစ်တို့အဆင်သင့်မဖြစ်ခဲ့ပါဘူးသူကချီမွေးညက်ဟပါအဖြစ်အလုပ်ဆောက်လုပ်ခဲ့ပြီးအဲ့ဒီလုပ်ငန်းခွင်မှာထိုင်ပြီးနားချိန်မရှိအောင်အလုပ်တွေလုပ်ခဲ့ရသလိုစက်ရုံတွင်လိုအပ်တဲ့နေရာတွေမှာလည်းကူညီလုပ်ကင်ပေးရတာရှိပါတယ်ချစ်ချစ်ဟာသူ့အဖေဆုံးပါပြီးနောက်မှာမိသားစုစာဝတ်နေရေးခက်ခဲတာကြောင့်ကြောင်းနာခဲ့ရတာပါစည်းကြိုယောဂရှိတာကြောင့်အလုံးမလုံးနိုင်တော့တဲ့သူ့အမေအတူနေအဖိုးဖွားတွေနဲ့သူ့ညီမလေးအတွက်ချစ်ချစ်ကအလုံးလုပ်ပြီးမိသားစုစာဝတ်နေရေးကိုထောက်ပံ့ခဲ့ပါဗျာ။အခုတော့အသက်14နှစ်အရွယ်ချစ်ချစ်ညီမလေးကလည်းသူ့လျှောက်ခဲ့ရတဲ့လမ်းတိုင်းရှောက်နေရပါပြီ။ချစ်ချစ်ညီမလေးကမကြသေးခင်လတွေကမှအခြားဆက်ယုံတစ်ခုမှနေစားလုပ်သမားအဖြစ်နဲ့လှုပ်ဆလှုပ်ခဲ့ပါဗျာ။တကယ်တော့သူ့ညီမလေးကလက်ချောင်းမှာသွေးကြောပိတ်တဲ့ယောဂကိုခံစားနေရတဲ့အဖွားဖြစ်သူရဲ့စေကူတာစည်းကိုထောက်ပံ့နိုင်မှုလုပ်ငန်းခွင်ကိုဝင်ခဲ့တာပါ။
ကတော့အခုတည်းကသူကြောင်းမတက်တော့ဘူးကဲ့ပြီးတော့အခုရပိုင်းကအပွားနည်းနည်းညီမကောင်းဖြစ်နေရတောင်းတော့ပါတော့သူကတောင်းလည်းမတက်စင်တော့ဘူးကဲ့အခုသူကဘီဒီချီလေးဘလုကက်တယုံမှာချုပ်ရအထက်တုန်းကလုံလာမှာအထက်မပြည့်သေးဘူးဆိုတော့ဘလုတော့အဲ့အဲ့လိုခင်ရကြတော့မန်နေဂျာကြတော့ညီမောင်နည်းနည်းနဲ့မကြီးတော့အဲ့မန်နေဂျာအခန်းနည်းနည်းနဲ့ဝင်လာပေါ့သူ့ကိုကြတော့ပြန်လို့အထက်မပြည့်ဆိုလည်းကြည့်လေ
တကယ်တော့အလုပ်သမားဥပဒေအရစက်ရုံလုပ်ငန်းခွင်တွေမှာအသက်14နှစ်အရွယ်ကစပြီးကလေးလူငယ်တွေကိုအလုပ်ခန့်ထားနိုင်ပါတယ်။ဒါပေမဲ့သတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေအောက်မှာပဲအလုပ်ခိုင်းစေနိုင်မှာပါ။ဥပမာအသက်မပြည့်တဲ့ကလေးလူသားတွေကိုတရက်၄နာရီထက်ပိုပြီးအလုပ်ခိုင်းစေတာခွင့်မပြုသလိုညဘက်အလုပ်မခိုင်းစေရတာအန္တရာယ်ရှိတဲ့လုပ်ငန်းခွင်တွေမှာအလုပ်မခိုင်းစေရဘူးလို့သတ်မှတ်ပြဋ္ဌာန်းထားပါတယ်။မအီကမြန်မာနိုင်ငံအထွေထွေအလုပ်သမားတမကများအဖွဲ့ချုပ် FGWM ရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်ပါတယ်။အလုပ်သမားဥပဒေမှာကလေးတွေကိုအကာအကွယ်ပေးနိုင်တဲ့အခြားအချက်တွေလည်းပြဋ္ဌာန်းထားတာရှိတယ်လို့မအီကဆိုပါတယ်။ဒါပေမဲ့အလုပ်ရှင်တွေဟာဥပဒေအရသတ်မှတ်ချက်တွေကိုမတိကျိုးကျွံပြုပြီးအလုပ်ခန့်နေကြပါတယ်။ဥပမာမှတ်ပုံတွင်အတူတွေ၊ကျောင်းသားကတ်တွေနဲ့အလုပ်ခန့်နေကြတာရှိတယ်လို့မအီကဆိုပါတယ်။
တမတာရပါတော့အဲ့ဒါကဒီမိဘရဲ့ခွင့်ပြုချက်နဲ့တိလမရရှိတဲ့တရားဝင်ရဲ့ထောက်ခံချက်နဲ့ဒီကလေးဒီဒီလုပ်ငန်းဝင်တွေကိုဝင်ရောက်ရတယ်ကျမကြီးကောင်းနေသူ့ဘက်ကထောက်ခံချက်ပေးမှသာဒီအဲ့ဒီတက်ရုံကြီးကသူ့ကိုလှောက်ခံရတယ်ပေါ့နော်အခုနောက်ပိုင်းကျတော့အဲ့ဒီအခြေအနေကြီးခေါက်တော့သူကဘာထောက်ခံချက်မှမလုပ်ဘူးအဲ့ဘုံကတက်ချင်နေပြီးနေတယ်ဆိုရင်ဘယ်သူပဲဒီခန့်နဲ့ရှိပြီးဖြစ်သွား
အထူးသဖြင့်စစ်တပ်ကဖေဖော်ဝါရီလတွင်ကထုတ်ပြန်လိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေထွက်လာပြီးနောက်ပိုင်းမှာစက်ရုံလုပ်ငန်းခွင်တွေမှာလုပ်သားလိုအပ်ချက်များလာတာကြောင့်အလုလျှောက်တဲ့သူတိုင်းကိုအလုခန့်တာတွေဖြစ်လာတာပါ။နောက်ထပ်အလုသမားအရေးတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့မန်နီလာကတော့အလုသမားတွေအစုလိုက်အပြုံလိုက်လုပ်ငန်းခွင်တွေကနေစွန့်ခွာကုန်ကြတဲ့အခြေအနေတွေကိုသိထားပါဗျာ။
စမှုထမ်းရမယ်
သူတို့စစ်မှုမထမ်းကြဘူးဒါကြောင့်သူတို့နေရဲပြန်ကြတာရှိသလိုသူတို့ဒီလမ်းမီရဲ့တခြားနိုင်ငံရဲ့ခြားတွေကိုလည်းထွက်သွားတာရှိရဲ့ ကျမတို့နဲ့ဆက်ဆက်ပတ်သက်တဲ့လုပ်ငန်းရှင်တွေဘက်ကကြားရတဲ့သတင်းရယ်တမကဘက်ကကြားရတဲ့သတင်းရယ်ကဆက်ယုံနိုင်ဆက်ယုံနိုင်ကတုံချိုးတချို့လောက်ထွက်သွားကြတယ်။ဆက်ယုံနိုင်ဒီဘက်ကလူသစ်ခေါ်နေကြတယ
်။ဆက်ယုံလုပ်ငန်းရှင်တွေဘက်ကကျွမ်းကျင်လုပ်သားတွေရဖို့တနေ့လောက်အားကကိုတိုးမြှင့်ပေးတာတွေရှိပါတယ်။အနည်းဆုံးတနေ့လောက်အားက4800ကျပ်နဲ့အစိုးရထောက်ပံ့ကြီး1000ပေါင်ပြီး5800ကျပ်ပေးတဲ့အပြင်တချို့ဆက်ယုံတွေမှာဆိုဒီထက်ပိုပေးတာတွေလည်းရှိပါတယ်။ဒါပေမဲ့အသက်မပြည့်သေးတဲ့ကလေးအလုသမားတွေကတော့တိုးမြင့်ပေးတဲ့လောက်ခအတိုင်းမရရတာရှိသလိုတချို့အလုသမားခံစား권တွေလည်းဒန်းတူမရကြပါဘူး။ကလေးလုပ်သားတွေဟာလုပ်ငန်း권ထဲမှာသူတို့အပေါ်ပြုလုပ်နေတဲ့ဖိနှိပ်မှုတွေကိုထောက်ပြပြောဆိုတာတွေပြန်မလုပ်ရကြတာကြောင့်တခြားအသက်ပြည့်အလုသမားတွေထက်ဖိနှိပ်မှုတွေပိုခံကြရတယ်လို့ FGWN ရဲ့ပြောရေးဆို권ရှိသူမအီကပြောပါဗျာ။
ဒါကတော့ဒီဒီလောက်ရမှာဖြစ်မှာဒါကြောင့်သူကမဖြစ်မနေဒီလုပ်ငန်းဝင်တဲ့ရောက်ပြီဆိုလို့ဆိုရင်သူ့ကိုခိုင်းသမျှအကုန်လုပ်တယ်ဒီကလေးကမနိုင်တဲ့ဝန်ထမ်းတော့ဒီလုပ်ငန်းဝင်ကြီးကမှုတွေကမကြမ်းမနှဖြစ်တာအထက်ကတနာယူသူကအရင်ကဆိုလို့ဆိုရင်40 50တောင်းတယ်အခုက80 90 100 120တောင်းတော့အကလေးကသမင်းစားချိန်ကြီးလည်းဆက်မစားကျွမ်းရသွားချိန်ကြီးလည်းမသွားဘဲနေသောသောပူရီကျင်းပြီးလုံးကြပါပါသူ့လက်ကိုရိုက်ပြီးရတယ်ပေါ့ဒီကျေးကြီးကထုတ်မရတော့ခင်ဗျာလက်ကိုအစ်စ်ချက်လိုက်ရတာပြီးနောက်ကတင်တော့တော့ပိတ်ချက်တဲ့နေရာမှာဆိုလို့ဆိုရင်ဒါအဲ့လိုလက်ကိုဖြတ်မိတာပြီးဒီကိုယ့်ရဲ့ကိုယ်ငါသုံးဖြုံးမဲ့အချိန်ပြီးတော့တာပေါ့
အလုသမားအရေးတက်ကြွလှုပ်ရှားသူမနီလာကဒီနှစ်အစောပိုင်းကလုပ်ငန်း권အတွင်းမှာဆက်ညက်ပြီးလက်ထိကိုက်ဒဏ်ရာရခဲ့တဲ့အသက်မပြည့်သေးသူအသက်18နှစ်အရွယ်လုပ်သမားယောက်ျားလေးတဦးကိုအကူအညီပေးခဲ့မှုပါတယ်။ဒီဖြစ်ရမှာညာဘက်လက်ချောင်း၃ချောင်းခွဲစိတ်ဖို့လိုအပ်တဲ့စေကူသားစိတ်ကိုလုပ်ငန်းရှင်ဘက်ကအပြည့်အဝတာဝန်မယူခဲ့ပါဘူး။အဲ့ဒီကလေးဟာညာဘက်အလုပ်လုပ်ရင်ထိခိုက်မိခဲ့တာဖြစ်ပါတယ
်။သူကဘလို့ချိုးဖောက်လဲဆိုတော့ညနေ6နာရီမှာလုပ်ငန်း권ရစတယ်။နောက်တနေ့မနေ့မိုးလင်းတဲ့အထိညာဘက်လူတွေအိတ်တဲ့အချိန်မှာအလုပ်လုပ်တယ်နေကင်းဘက်ကမလုပ်ဘူး။ဒါကြောင့်ဒီကလေးကအိတ်ငိုက်ပြီးတော့လက်ညက်တာပေါ့
။မနီလာကဒီလုပ်ငန်းခွင်ထိခိုက်မှုကိုအလုပ်ယုံနဲ့အလုပ်သမားဥပဒေစစ်ဆေးရေးဦးစီးဌာနကိုအကြောင်းကြားခဲ့ပါတယ်။ဒါပေမဲ့ဘလို့ဆက်ပြီးအရေးယူခံရလဲဆိုတာကိုတော့သူမသိဘူးလို့ဆိုပါတယ်။ချစ်ချစ်ကတော့သူနှစ်နှစ်ကျော်အလုပ်လုပ်ခဲ့တဲ့အထည်ချုပ်စက်ရုံကနေအလုပ်ရနာခံလိုက်ရပါတယ်။သူနဲ့အတူစက်ယုံမှာရှိတဲ့အသက်မပြည့်တဲ့အလုပ်သမားတွေအယောက်50ခန့်လဲမျက်နှာကြည့်မရပဲအလုံးနီးပါးအလုပ်ကရှင်းနာခံလဲရတာဖြစ်ပါတယ်။ဒါကိုတိုင်မဲ့ဆိုရင်ရေးယူမဲ့ဆိုပြီးအလုပ်ရှင်ဘက်ကချင်းချောက်မှုတွေလည်းခံခဲ့ရတယ်လို့ဆိုပါတယ်
။မန်နေဂျာကပေါ်ပြီးတော့ဟိုငါတို့တွေခိုင်းလဲဆိုတာလေသူတို့တွေမှလည်းအပြစ်ရှိရဲ့တဲ့။ပြီးတော့လည်းအဲ့မလဲအလုပ်လုပ်ဖို့ပြောတယ်နင်တို့မိဘတွေမှလည်းအပြစ်ရှိရဲ့တဲ့။တကယ်လို့လေကိုဖြစ်လို့ဆိုလို့ရှိရင်တော့ဟိုညီမတို့ရဲ့မိဘတွေကိုလည်းတူတာထောင်ချလို့ရတယ်ပေါ့။အဲ့လိုမျိုးတရားစွဲလို့ရတယ်အဲ့လိုမျိုးသူကပြောတာပေါ့။
ချစ်ချစ်ကအခုနောက်ထပ်အထည်ချုပ်စက်ယုံတစ်ခုမှအလုပ်ဝင်နေပါပြီ။ဒါပေမဲ့အထည်ချုပ်စက်ယုံတွေမှာအလုပ်လုပ်ရတာကိုတော့သူမကြိုက်ပါဘူး။စက်ယုံလုပ်ငန်း권တွေမှာအထက်လူကြီးတွေရဲ့စူပူအော်ဟစ်ဆဲဆိုမှုတွေလည်းခံရတယ်လို့ဆိုပါတယ
်။ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှု群ရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ဒီနေ့ကနေနေ့မနေ့ဖက်သံလွင်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ Democracy လူခွင့်ရဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပါမယ်။ဝင်းနေမီတာယုံဆရာတော်ကြည်သင့်ပြန်လည်တော်မူသွားရတဲ့ဖြစ်ရခါဘယ်လောက်ထိကြီးမားတဲ့ဖြစ်ရဖြစ်ပြီးသာသနာအပေါ်ကြက်ရိုက်နေကျေးဇူးဖြစ်ပါတယ်ကနေဒါနိုင်ငံမှာဘာသာရေးနဲ့နိုင်ငံရေးကိုအထူးပြုလေ့လာနေတဲ့ပါတဂူဘွဲ့ចောင်းသားကိုထက်မင်းလွင်ကိုဥတည်မောင်တန်းကမေးမြန်းပြီးတင်ပြထားပါတယ
်ကြာကြီးအဝင်းနေမိတာယူဆရာတော်ကြည်သင့်ပြီးပြန်လည်တော်မူသွားခဲ့တာဒါနာလောကမှာအတော်လေးကြေရက်ခဲ့ပါတယ်ကျမေဒီမိုကရေစီနိုင်ငံတော်နိုင်ငံကိုကျွန်တော်တို့တိဆောက်တော့မယ်ဆိုလို့ရှိရင်နိုင်ငံရေးနဲ့သာသနာကျမ်းမှာဆက်ဆံရေးမှုပေါ်မှာတပ်မတ်ရရလဲအရေးကြီးတဲ့ဆွေးနွေးစရာကိစ္စတရားဖြစ်မယ်လို့ထင်ပါတယ်။ဒါနဲ့ဆက်နွယ်လာတဲ့ကိစ္စတွေအကြောင်းကိုဒီပတ်စကားဝိုင်းဖွဲ့ဖို့ကျွန်တော်ဖိတ်ခေါ်ထားသူပါတော့ ကလေးရနိုင်ငံယောက်ယူနီဗာစီတီမှာနိုင်ငံရေးနဲ့သာသနာအကြောင်းအရာနဲ့ပါတီဘွဲ့ကြီးကိုကျူးစားနေတဲ့ကိုထက်မင်းတွင်ဖြစ်ပါတယ်။မင်္ဂလာပါကိုထက်မင်းတွင
်ဟုတ်ကဲ့ဆရာမင်္ဂလာပါခင်ဗျ
။ဆိုတော့ကိုထက်ကပါဏာလောကနဲ့လည်းအတိုက်အတာတည်းအထိဆက်ဆံမှုရှိနေတဲ့ခါကျတော့ပါဏာတွင်မှာဘလူပြားပြောကြဆိုကြတာတွေ့ဒီကိစ္စပေါ်မှာကြားရပါတယ်ခင်ဗျ
။ဟုတ်ကဲ့ဆရာပထမဆုံးကတော့ဒီဝင်းနေမိတာအောင်ဆရာတော်ပြန်တော်မူတဲ့အတွက်အာဒီကျွန်တော်တို့ကိုယ်၌ကလည်းဒါဝန်လေးကြည်ပွဲရတယ်စိတ်အလွန်ထိခိုက်ရတယ်ဆိုတာပြောကြပါတယ်ဆရာအဲ့တော့သာသနာလောကအနေနဲ့လည်းဒီဟာကအလွန်ကိုပဲအကြီးကျယ်တဲ့အဖြစ်ပြက်တစ်ခုဖြစ်ပါတယ်ထိုးနှက်ချက်လည်းဖြစ်ပါတယ်ပုံမှန်ကရွှေချင်းခိုင်းမှာရွှေချင်းခိုင်းခိုင်းလုံးကျွတ်စီဝေးကြီးတွေမတိုင်ခင်မှာအခြေအစည်းဝေးတွေလောက်ကြတယ်ဆရာအဲ့တော့ဝင်းမိနေမိတာအောင်ဆရာတော်နဲ့ကံလုံးနေဆရာတော်เนี่ยဒီဟာကိုတွားတက်တယ်လို့ကျွန်တော်တို့ယူဆပါတယ်။ရွှေရှင်ခိုင်းမှာပုံမှန်ကဆရာရဲ့တွဲဘက်တာဝနာပိုင်း၄ပါးနဲ့တာဝနာပိုင်းဆရာတို့ဒီတစ်ပါးရှိတယ်ပေါ့နော်။တာဝနာပိုင်းဆရာတို့ကြီးကအာကိုဗစ်နောက်ပိုင်းမှာပြန်တော်မူသွားတယ်။ပြန်တော်မူသွားပြီးအဲ့ဒီမှာဆရာနာလည်းတိမ့်ပြီ။အဲပြီးတဲ့အခါကျတော့ဆရာတို့ကြီးမတိုင်ခင်ကမှာပဲတွဲဘက်တာဝနာပိုင်း၄ပါးတည်းကဝိသုဒ္ဓရုံမရယာတထေးဆရာတော်လည်းလွန်တော်မူတယ်။အဲ့ဒီနောက်မှာအာမရှိမနှောင်းမဲ့စီရှင်ဆရာတော်ဘုရားလည်းဒုတိယတောပသန္နာပိုင်းဖြစ်တဲ့စီရှင်ဆရာတော်ကလည်းပြန်တော်မူတယ်ဆိုတော့တောပသန္နာပိုင်း၄ပါးထဲမှာဝါယဆင်ထားတာမရယာတထေးတိရကူစီရှင်သဘောတိုင်အောင်ပေါမခါချုပ်ဆရာတော်ဒေါက်တာနန္ဒမာလာပြည်ဝသားစီ၄ပါးဆင်ထားတော့ဝါအတိုင်းတိရကူကဒါသန္နာပိုင်းဖြစ်တယ်ပေါ့ဆရာဒါပေမဲ့အဲ့ဒီမှာတောပသန္နာပိုင်း၄ပါးအနက်ကသခိုင်းသူဘောတိုင်အောင်ဆရာတော်ပမောခရုပ်ဆရာတော်လို့လူတည်များတဲ့ဒေါက်တာနန္ဒမာလာပြုံးသားတပါးပဲတွဲဘက်သာသနာပိုင်းကျန်တော့ကျွန်တော်ထင်တာကျွန်တော်ယူဆတာကဒါဒီရွှေချင်ခိုင်းခိုင်းလို့ကျအစီဝေးရတွဲဘက်သာသနာပိုင်းနေတင်ဖို့ဒါရေရကြီးလို့တဲ့တွဲဘက်သာသနာပိုင်းကြီးပုံမှန်လဲတင်ရမယ်အစီဝေးဖြစ်တယ်ဆရာအဲ့တော့အဲ့ဒီအစီဝေးဖြစ်တဲ့အခါကျတော့ဝင်းနေမိတအောင်ဆရာတော်ကတတ်တော်ဝါတော်အားဖြင့်လဲ89 88ရွှေချင်းခိုင်းမှာတော့နောက်ပြောကြတာပါလေဆိုလို့ရှိရင်80မြောက်သိရင်ကလေးပဲလို့ဒါနောက်ပြောတာပါနော်အဲ့တော့ဒီရွယ်ဆိုတော့ဆရာတော်က80နားလဲနီးလာပြီဆိုတော့အသက်တော်အားဖြင့်ကလည်းရွှေချင်းခိုင်းမှာဒါစီနီယာဒီလူကြီးပိုင်းထဲမှာပါလာပြီတခါပြီးတော့ရွှေချင်းခိုင်းရဲ့စင်သားဘုံကအစင်လာစင်သားဘုံကသူကရွှေချင်းခိုင်းဆိုတာထပ်ပြီးကရွှေချင်းဆရာတော်ကြီးနဲ့ကျောင်းအောက်ပြီးကဒီရဟနာလို့ကြော်စောတဲ့ဘုန်းတော်ကြီးဦးတီလာတို့ပေါင်းထားတဲ့တော့ရဂိုင်းပေါင်းထားတဲ့ဂိုင်းဖြစ်တဲ့အတွက်ပုံမှန်အားဖြင့်ဆိုလို့ရှိရင်ငိုကိုပဲဒီဘကူးနဲ့အောင့်နဲ့တဝိုက်ကရွှေချင်းဆရာတော်တွေကိုတောဘသာသနာပိုင်းမှာစဉ်းစားလေးရှိတယ်ဝင်းနေမိတအောင်ဆရာတော်ကကြက်ခွိုင်းကထွက်လာတဲ့ဆရာတော်လည်းဖြစ်တယ်အောက်ပြီးအထက်ပြီးနှစ်ရက်ကတန်ဃာတော်များကလည်းကြည်ညိုတဲ့ဆရာတော်ဖြစ်တော့သူကတောဘသာသနာပိုင်းဖြစ်နိုင်တဲ့မှန်လို့ရတဲ့ဒါဒီ candidate ပေါ့နော်ဆရာတောဘသာသနာပိုင်းလျာထဲမှာပါတယ်လို့ဒါကျွန်တော်တို့ကြံမြင့်သုံးသပ်လို့ရတော့ဒီလိုအခြေအနေမျိုးနဲ့တနည်းအားဖြင့်တော့တေဟုဆရာတော်အနေနဲ့ရွှေချင်းဒီခါရဥက္ကဋ္ဌမဟာနာယကသာသနာပိုင်းအနေနဲ့ပွဲကရိယာဖြင့်လူလိုပြောရင်ပွဲခံမဲ့အချိန်ဒီလိုဝင်းနေမိတအောင်ဆရာတော်တနည်းအားဖြင့်တွဲဘက်သာသနာပိုင်းလျာတွဲဘက်သာသနာပိုင်းအနေနဲ့မှန်းလို့ရတဲ့ဆရာတော်ကြီးတစ်ပါးကိုတက်ကောင်စီတက်တီကဒါပြတ်တက်လိုက်တယ်ဆိုတဲ့ကိစ္စကဒါရွှေချင်းသာသနာထဲမှာအကြီးအကျယ်ရိုက်ခတ်မှုရှိတယ်ပေါ့ဆရာကျွန်တော်ကျွန်တော်ပြောခဲ့တဲ့အကြောင်းအရာတွေကြောင့်မို့လို့အဲ့တော့အဲ့ဒီဟာကဘယ်လောက်ထိရွှေချင်းနိကာယခိုင်းလုံးကျွအစည်းအဝေးနဲ့ဒီလိုဆရာတော်ရွှေချင်းနိကာယသာသနာပိုင်းဖြစ်နေတဲ့အပေါ်မှာရောတခါသာသနာလောကတန်ခါလောကမှာရောထိခိုက်မှုရှိမယ်ဆိုတော့ကျွန်တော်တို့မှန်းကြည့်လို့ရတယ်ပေါ့ဆရာနော
်ကျွန်တော်ဒီကိစ္စတွေဖြစ်ပြီးသွားတော့ရဲ့တော်ကြတဲ့အခါမှာလည်းဘုရုံမူကြီးမဲအောင်မန္တန်နေမှာပါဏာယေဝင်ကြီးကိုလွတ်ပြီးတော့နော်တောင်းမှာအော်လိုင်းကမီဒီယာတွေကဒီလိုတောင်းပန်မျိုးထုတ်ပြန်မရှိပဲနဲ့တောင်းပန်တဲ့အတွက်ကြောင့်ဒါကရှာရှာပါပါเนาะတောင်းပန်ချက်ဖြစ်တယ်ရှိပြီးတော့ရေးကြတာတွေလည်းကျွန်တော်ဖတ်ရတယ်ဒီအပေါ်မှာကောကိုထက်ဘယ်လိုများက
ြလုံးဝကိုကိုပဲပြင်းထန်တဲ့စလုံးတွေတုံးဖို့တော့သူတို့စီကကျွန်တော်တို့ပြောလင်းလို့မရဘူးတခါပြီးတဲ့အခါကျတော့ရှိရန်ကနေပြီးတော့မှကန့်ကွက်မယ်တိုက်ပွဲဝင်မယ်ဆိုတဲ့ဟာမျိုးကတော့ဒါတချို့ဆရာတော်တန်ခါတွေလည်းလုပ်တယ်တချို့လည်းမလုပ်ဘူးပေါ့ကျအဲ့လိုအခြေအနေမျိုးရှိပေမဲ့အခုဟာကတော့ခုနကကျွန်တော်ပြောခဲ့တဲ့အတိုင်းရွှေချင်းခိုင်းမှာအလွန်အရေးကြီးတဲ့ဆရာတော်တစ်ပါးလည်းဖြစ်တယ်တခါပြီးတဲ့အခါကျတော့နေရင်းကြောင်တောင်ကြီးပေါ့နော် ဒီမှားယွင်းပစ်ခတ်မိလို့ပဲဒီလိုမျိုးဖြစ်တယ်ဆိုသည့်တိုင်အောင်ပေါ့နော်အဲ့တော့ဒီတန်ဃာတော်ကြီးအနေနဲ့ဟိုထိပ်ပိုင်းအဆင့်မှာတောင်းမှာပဲစစ်ကောင်စီရဲ့ဒီစစ်ကောင်စီရဲ့ကျွန်တော်ဘယ်လိုပြောရန်ကားမှုပေါ့နော်စစ်ကောင်စီရဲ့ရန်ကားမှုနဲ့ဒီစင်ကြင်မဲ့မှုဟာဒီလောက်ရှိတယ်ဆိုတဲ့ဟာကိုသူတို့ဘယ်လိုဟိုသူတို့ထိတ်တန်းဆိုတဲ့မထင်ထားတဲ့နေရာကနေထွက်လာတာပေါ့ကြာအဲ့တော့အဲ့ဒီဟာကနောက်ထပ်ဒီ shock ကြီးပေါ့ shock ကြီးရတယ်ဘုံကြီးလောကစကားနဲ့ဆိုလို့ရှင်တော့ဒါတန်ဝေခရတယ်ပေါ့ဒါပေမဲ့အဲ့ဒီတန်ဝေခထက်ကိုကိုပဲပို့တာကတော့ဒီဘလောက်ကိုပဲအန်နီယာလက်ကမ်းဖြစ်နေတယ်ပေါ့မြေသူအတွက်ကိုမဆိုးချင်းချောက်နိုင်တယ်ဆိုတဲ့ဟာကိုတော့ဘုံတော်ကြီးလောကပို့ပြီးတော့သတိပြုမိသွားတယ်လို့ကျွန်တော်ထင်ပါတယ်ကြာ
ဒါပေမဲ့ဆရာတော်ရှင်ညာနေတရာဆိုနော်စစ်တပ်နဲ့အဲ့တော့ပူပေါင်းကြဖို့လိုအပ်တယ်။မဒီအဖြစ်ကိုဖွင့်လို့လိုက်ဖို့ပြောပြီးတော့ဒီလိုပြောတယ်ဆိုပြီးတော့ကျွန်တော်လူမှုမီဒီယာတွေမှာအတော်ကြီးကိုပြန်လာတာပြင်လာ။ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်။အဲကန်လုံးစစ်ဆရာတော်ရဲ့အဖြစ်ပါမှုပြောဆိုချက်ကလည်းလူမှုမီဒီယာမှာအတော်ကြီးပြန်လာတယ်။နော်။နောက်အစီအွေကြီးတစ်ခုလို့ဖြစ်ပေါ်ရတဲ့အစီအွေကြီးတစ်ခုမှလည်းဆိုရေးဆရာတော်ကြီးကနော်ဖုန်းကြီးတွေရဲ့အတော့ကအလုံးနှလုံးပဲရှိတယ်ဓမ္မကိစ္စလောက်ကြမယ်ဘုန်းကြီးတွေဆရာကြီးမမကြပေါ့ယူရင်းပါလို့ရှင်တန်မြာတစ်ခုတော့ဘာဘာမောက်နေတယ်တန်မြာမောက်နေတယ်ဆိုပြီးတော့ဒါပြောကြသွားတဲ့စကားတွေလည်းမှုပီးကြတွေပါအတော်ကြီးပြန်လာတာဒီလိုပြောဆိုချက်တွေနဲ့ပတ်သက်ပြီးတန်တာတွေကြားမှာဘလို့တုံ့ပြန်မှုတွေဥထကြား
အာဒီမဆိုးရင်ဆရာတော်ကြီးဆရာတော်ဥရဇာတာမှာပြောတာကဒီဓမ္မဂတိကဆရာတော်တွေကိုဩဝါဒခံယူတဲ့ခန္ဓာမှာမိတ်နေဗီဒီယိုပေါ့နော်အဲ့ဒါတော့ကြာပါပြီဆရာ2010ဘဝင်းကျင်လောက်ကအာဒီဖြစ်ခဲ့တဲ့အဲ့လိုကျက်ပါခဲ့တဲ့ပွဲတစ်ပွဲမှာလို့ကျွန်တော်အကြံမြတ်မှတ်မိတယ်ဆရာကျွန်တော်တိကျပြန်ရှာဒါပေမဲ့အာဒီ
ပြန်ပြောလို့ရှိရင်ဒီတက်နေတဲ့ဗီဒီယိုကအခုဖြစ်ရမှာပြောတာ
မဟုတ်ဗျာဒီ
2020ကျော်ကျော်နဲ့70ကျော်ကျော်လေးကပြောထားခဲ့တယ
်ဟုတ်ကဲ့ဆရာဟုတ်ဆရာတို့ဥဒါစာတမ်းမှာပြောတာပြန်တော့မူသွားပြီဆရာဟိုက2016လောက်ကဖြစ်နေ2019ကဖြစ်နေ2019ရောက်မရောက်ဘူးねတူအဲ့တော့ဆရာဒါမဲ့ဘာစိတ်ဝင်စားဖို့ကောင်းလဲဆိုတော့ဒီဗီဒီယိုအချိန်ကြိုက်ပြန်ထွက်လာတဲ့ဟာနဲ့ဒီဗီဒီယိုကိုဘယ်လောက်ထိတန်ခါပြိသက်ကြားထဲမှာဒီလူတို့ပြောရင်ဟော့သွားတယ်လေနော်ပြန်ကြည့်နေကြတယ်ပြန်ပြောနေကြတယ်ဆိုတာတန်ခါးဒီတော်တော်ကိုပဲပြန်ပြီးတော့အာသုံးသက်တဲ့သဘောရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ဗျနောက်တစ်ခုကတော့ဒီတီရူဆရာတော်ရဲ့တပည့်တပားဖြစ်တဲ့နော်တပည့်ကြီးတပားကိုကပဲ Facebook ပေါ်မှာတက်ပြီးတဲ့အခါကျတော့ဒီကိစ္စကဘယ်လောက်အာဆိုးရွားတယ်ပေါ့နော်အဲ့တော့အာတောင်းပန်နေတယ်ဝန်ချတောင်းပန်နေတယ်ဆိုတဲ့ဟာကိုတက်ပြီးတယ်ပေါ့ဆရာအဲ့တော့ဒီလိုအခြေအနေမျိုးတန်ဃာလောကအတွင်းမှာလည်းတန်ဃာလောကအတွင်းမှာတီရူဘရန်ကတော်တော်ကြီးကိုထိကြိုက်လာပြီးတော့အဲမကြည်နပ်ဘူးမကြိုက်ဘူးအဲဆန့်ကျင်တယ်ဆိုတဲ့ဟာထင်ရှားတယ်။ဒါပြီးတော့တီရူဆရာတော်ကိုယ်တိုင်လည်းပဲအဲဝင်နေမိတိုင်းအောင်ဒီဇာဝနာခန္ဓာဇာဝနာပြင်ထားတဲ့နေရာပေါ့လေဇာဝနာခန္ဓာမကြွတော့ဇာဝနာပြင်ထားတဲ့နေရာကိုကြွလာပြီးတော့အဲတိခံခွင့်လို့မဖြောက်ကြဘူးဆိုတဲ့ဟာဒါပြောတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဒီလိုခေါင်းကြီးကတတိုင်းတပီလုံးမှလည်းဒါမင်းဆရာအနေနဲ့နည်းနည်းမှမလျှော့ဘူးတော့အများရန်သူလက်မှတ်ထိုးနေတော့ဒီလိုရထဂုရုလိုပဲဒါခြေပယ်ဆရာတော်ကြီးမှလုံယူထုံးတာမရှိဘူးနော်ဒီလိုမင်းဆရာဒီလိုရထဂုရုဒီလိုတိုက်ပြည်ရဲ့ဆရာအဲဆိုတဲ့ဆရာတော်ကြီးကကြွားပြီးတော့ဒီလိုစကားပြောတယ်ဆိုတော့ကျွန်တော်ထင်တယ်သူဒါ damage control လုပ်တယ်လို့ထင်ပါဒါသူ့အထာနဲ့သူပေါ့လေသူကတော့ဒါသူလုပ်တဲ့ damage control လို့ယူဆမှာပေါ့ပြောတော့
ကျွန်တော်တို့စကားဝိုင်းကိုဒီပတ်ဒီပါပဲနားပြဆက်ခင်ဗျာအခုဆွေးနွေးခဲ့ပြီးတော့ကနေဒါနိုင်ငံ York University ကပေါ်ဒီကူပဲကျောင်းသားဦးထက်မင်းပဲဖြစ်ပါတယ်ဒုတိယပိုင်းမှာတော့နိုင်ငံရေးနဲ့ဘာသာရေးဆရာအစ်ချောင်းကြီးဦးထက်မင်းနဲ့ဆက်လက်ဆွေးနွေးကြပါပါကျွန်တော်တို့ပါပ
ါသတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့ဇူလိုင်လ9ရက်နေ့တင်းငွေနေနေ့မနက်ဖက်ရေဒီယိုရုပ်သံအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ခုဆက်လက်ပြီးအာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥရုယာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစားတဲ့ပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုံးလွှဲအောင်မှာဖြစ်ပါတယ်အခုတော့အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ပါမယ်တရုတ်နဲ့ရုရှားဥဆောင်ပြီးအာရှအလယ်ပိုင်းဒေသမှာရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ထိပ်သီးညီလာခံကိုကျင်းပပါတယ်ဝန်ကြီးချုပ်မိုဒီဟာရုရှားနိုင်ငံကိုတွားရောက်ဖို့ရှိပါတယ်။နယ်မြေအငင်းပွားမှုကြောင့်တင်းမာနေတဲ့တရုတ်နဲ့ဖိလစ်ပိုင်ကြားဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။ကျွန်တော်ဇော်မိုးကျော်ကပဲတင်ပြပေးပါမယ်။တရုတ်နဲ့ရုရှားဦးဆောင်ပြီးရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SOC ရဲ့ထိပ်သီးညီလာခံကိုအာရှအလယ်ပိုင်းဒေသနိုင်ငံတစ်ခုဖြစ်တဲ့ကာဇက်စတန်မြို့တော်အစတာနာမှာဇူလိုင်လ4ရက်နေ့ကကျင်းပပါတယ်။ဒီရှန်ဟိုင်းပူပေါင်းဆောင်ရွက်ရေးအဖွဲ့ကို2000ခုနှစ်ကတရုတ်ပြည်ရှန်ဟိုင်းမှာစတင်ဖွဲ့စည်းခဲ့ပါတယ်အဓိကကတော့အာရှအလယ်ပိုင်းနိုင်ငံတွေပါဝင်ပါတယ်ဇူလိုင်လ4ရက်နေ့ကဘယ်လာရုစ်နိုင်ငံထပ်မံပါဝင်လာတဲ့အတွေ့အဖွဲ့ဝင်နိုင်ငံ10နိုင်ငံဖြစ်သွားပါတယ်တရုတ်ရုရှားအိန္ဒိယကာဇက်စတန်ခီယာဂစ်စတန်ဥဘက်ဂစ်စတန်တာဂျီကစ်စတန်ပါကစ္စတန်အီရန်စားတဲ့နိုင်ငံတွေပါဝင်ပါတယ်။မဟာမိတ်နိုင်ငံများလည်းပူးပေါင်းပါဝင်ပါတယ်။ဇူလိုင်လ3ရက်နေ့တုန်းကတော့ရုရှားသမ္မတဗလာဒီမာပူတင်နဲ့တရုတ်သမ္မတရှီချင်းပင်တို့အစည်းအဝေးမစတင်ပြီးတရားတွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးဟာအကောင်းဆုံးအချိန်ကာလဖြစ်တယ်လို့သမ္မတပူတင်ကပြောပါတယ
်။ Российско-китайские отношения всеобъемлющего партнёрства и стратегического взаимодействия переживают
ရုရှားနဲ့တရုတ်ဆက်ဆံရေးမှာကဏ္ဍအပေါင်းစုံပါဝင်တဲ့မဟာဗျူဟာမြောက်မဟာမိတ်ဆက်ဆံရေးအပါအဝင်နှစ်နိုင်ငံဆက်ဆံရေးဟာသမိုင်းတလျှောက်ဒီကာလဟာအကောင်းဆုံးဖြစ်ပါတယ
်။သမရရှီချင်းပင်ကလည်းသမရပူတင်ကိုမိတ်ဟောင်းဆွေဟောင်းနေလို့ခေါ်ဆိုပြီးတရုတ်ရုရှားဆက်ဆံရေးဟာအမြင့်ဆုံးကိုရောက်ရှိနေတယ်လို့ပြောဆိုပါတယ်။နိုင်ငံတကာအတိုင်းအဝိုင်းနဲ့နိုင်ငံရေးပညာရှင်တွေကတော့ဒီရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO ကိုအမေရိကန်နဲ့အနောက်တိုင်းအင်အားစုတွေကိုစန့်ကျင်တဲ့အဖွဲ့လို့မြင်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်တရုတ်ရုရှားမဟာမိတ်ဆက်ဆံရေးတိုးမြင့်ခဲ့ပါတယ်။ယူကရိန်းကိုကူညီနေတဲ့အမေရိကန်နဲ့မဟာမိတ်တွေကတော့ရုရှားကိုမကူညီဖို့တရုတ်ကိုပြောထားပါတယ်။ SCO ညီလာခံကိုတူရကီသမ္မတအာဒိုဝန်၊မွန်ဂိုလီးယားသမ္မတအိုခါကီဟိုလက်ဆိုတို့လည်းတက်ရောက်ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီကတော့ဒီထိပ်သီးအစည်းအဝေးကိုတက်ရောက်လာခြင်းမရှိဘဲနိုင်ငံခြားရေးဝန်ကြီးစူဘရာမန်ယန်ဂျေရှန်ကာပဲတက်ရောက်ပါတယ်။အိန္ဒိယမှာတတိယအကြိမ်ဝန်ကြီးချုပ်ပြန်ဖြစ်လာတဲ့မိုဒီဟာရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံကိုမတက်ရောက်ပေမဲ့ဝန်ကြီးချုပ်ပြန်ဖြစ်လာပြီးသူ့ရဲ့ပထမအဦးဆုံးပြည်ပခရီးစဉ်အဖြစ်ဇူလိုင်လ10ရက်နေ့မှာရုရှားကိုသွားရောက်မှာဖြစ်ပြီးသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။ဒါဟာရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်အိန္ဒိယဝန်ကြီးချုပ်ရဲ့ပထမအဦးဆုံးခီးစဉ်လည်းဖြစ်ပါတယ်။လေလာသုံးသပ်သူတွေကတော့ဒီခီးစဉ်ဟာအမေရိကန်နဲ့အနောက်တိုင်းမဟာမိတ်တွေကိုစိုးရိမ်ပူပန်စေမယ်လို့သုံးသပ်ထားပါတယ်။အရှိန်အဟုန်နဲ့ပြောင်းလဲနေတဲ့ကမ္ဘာကြီးမှာအိန္ဒိယအနေနဲ့အင်အားစုအလုံးနဲ့အဆင်ပြေအောင်လက်တွဲပြီးအခွင့်အလမ်းကောင်းတွေကိုရရှိဖို့ကသာအဓိကထားတယ်လို့သုံးသပ်ကြပါတယ်။ဥပမာတစ်ခုအနေနဲ့ကတော့ယူကရိန်းစစ်ပွဲကြောင့်အနောက်တိုင်းနိုင်ငံတွေကတားမြစ်နေတဲ့ကြားကပဲအိန္ဒိယဟာလောင်စာတွေကိုရုရှားထံကနေဈေးပေါပေါနဲ့ရရှိနေပါတယ်။တပတ်မှလည်းပြီးခဲ့တဲ့2023ခုနှစ်ဇွန်လထဲမှာအိန္ဒိယဝန်ကြီးချုပ်မိုဒီဟာအမေရိကန်ပြည်ထောင်စုကိုတွားရောက်ခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ခဲ့ပါတယ်။အာကာသပူးပေါင်းဆောင်ရွက်ရေးအပါအဝင်စက်မှုနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးတွေအတွက်လည်းသဘောတူခဲ့ပါတယ်။ဒါအပြင်အိန္ဒိယစစ်တပ်အတွက် drone တွေအပါအဝင်အမေရိကန်လို့ဆက်လက်နဲ့ပစ္စည်းတွေဝယ်ယူခဲ့ပါတယ်။အခုလိုအချိန်မှာပဲတောင်တရုတ်ပင်လယ်ပြင်အတွင်းရေပိုင်နဲ့အငင်းပွားနေတဲ့ဖိလစ်ပိုင်နဲ့တရုတ်ကိုချိန်မြောက်နှစ်နိုင်ငံညှိနှိုင်းဆွေးနွေးပွဲ BCM ကိုမနီလာမြို့တော်မှာဇူလိုင်လ2ရက်နေ့ကပြုလုပ်ခဲ့ပါတယ်။ဖိလစ်ပိုင်ကမ်းခြေနဲ့မိုင်းယာကနန်းသာဝေးတဲ့ဖော်မရှိုဝဲကျွန်းနဲ့အပါအဝင်ရ ရေပိုင်တဲ့ကိုတရုတ်ကသူ့ဘိုင်းလိုကျွေးကြော်နေတဲ့အတွက်ထိတ်တိုက်တိုးမှုတွေနဲ့တင်းမာမှုတွေဖြစ်နေတာပါ။တရုတ်ကတော့အမေရိကန်ကအားပေးအားမြောက်လုပ်နေတယ်လို့ဆွဆွဲပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကပြီးခဲ့တဲ့ရက်ပိုင်းကအခုလိုပြောဆိုခဲ့ပါတယ်
挑战中国主权和领土完整，执意向非法坐滩的军舰运送大量建筑材料。
American 非常受呢呢，菲律宾人严查闹事户里个抵抗尼拉呢，阿比尼拉里个一旦停马嘞，当地有本来年轻人呢，第年一对，来对家拉里个路上停马嘞。
菲律宾呢 ，American 哈是一亚马哈美超速他的那个尼皮巴嘞，过去苗苏尼外马只有独立那个在问起。ချန်ရှောင်တွန်တက်ရောက်ခဲ့ပြီးဖိလစ်ပိုင်ဘက်ကလည်းဒုတိယနိုင်ငံခြားရေးဝန်ကြီးမာရီယာထရီဇာလာစထရိုတက်ရောက်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးကိုထိန်းသိမ်းဖို့နဲ့ဆွေးနွေးဖြေရှင်းဖို့နှစ်ဖက်သဘောတူခဲ့ပါတယ်။ဒါပေမဲ့ဒီအငင်းပွားနေတဲ့နယ်မြေတွေဟာသူ့ရဲ့အချုပ်အခြာပိုင်နယ်မြေဖြစ်တယ်လို့တရုတ်ကထပ်မံအတည်ပြုပြောဆိုခဲ့တာကြောင့်ပြဿနာတွေဟာပြေလည်နိုင်သေးမှာမဟုတ်ဘူးလို့သုံးသပ်သူတွေကပြောဆိုကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစည်းအဝေးမှာတင်ပြလိုက်ရပါတယ်။အာရှနိုင်ငံရေးအပြီးမှာတော့လေယာစီးပွားသတင်းများအစည်းအဝေးကိုဆက်ပါအောင်မယ်။တိနံအာမဂန်ထားမှငွေထုတ်ချင်းမယ်ပြောလို့တောင်းသူတွေအခက်တွေ့နေပါတယ်။ The Farmer Time Media ကတင်ဆက်ထားပါတယ်။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချက်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်တွင်းမှာငရမ်းချောက်တစ်ပိတ်သားကို7-3 ကျော်အထိမြင့်တက်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်ငချောက်ပွဲအောင်တချို့ဟာငရမ်းကြောက်ကိုပြပဈေးခွက်ကိုပဲတင်ဖို့ရောင်းချဖို့ကြိုတင်တူလောင်တာတွေရှိလာတာကြောင့်ပြည်တွင်းမှာဈေးနှုန်းမြင့်တက်လာတဲ့အပြင်လူတလောက်ဝယ်ယူမရတော့တဲ့အခြေအနေနဲ့ပါရင်ဆိုင်နေရတယ်လို့လက်လီလက်ကားရောင်းချသူတွေကပြောပါတယ်ဈေးခွက်အတွင်းမှာ2023ခုနှစ်မေလကငရမ်းကြောက်ကြီးတစ်ပိတ်သားကို4,200ကနေ4,000ကျပ်လောက်ထိသာပေါက်ဈေးရှိခဲ့ပြီး2023ခုနှစ်အောက်တိုဘာလမှာတော့ငရမ်းကြောက်ကြီးတစ်ပိတ်သားကို5,000ကနေ3,000ကျပ်အထိဈေးထက်ဝက်ကျော်မြင့်တက်ခဲ့ပါတယ်အခုနှစ်ဇူလိုင်လဆန်းပိုင်းမှာတော့ငရမ်းကြောက်ကြီးတစ်ပိတ်သားကို2,000ကနေ 2,600 လောက်အထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ်မြန်မာနိုင်ငံကနေငရမ်းကြောက်တလာဗီယာနဲ့ပြည်ကြီးငါးကြောက်တွေကိုအရင်ကမလေးရှားနိုင်ငံဈေးကွက်ကသာအဓိကတင်ဖို့ရောင်းချခဲ့ကြပြီးပြီးခဲ့တဲ့2023ခုနှစ်ကစလို့တရုတ်နိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံတို့အပြင်ထိုင်းစင်ကာပူနဲ့ဥရောပဈေးကွက်တချို့ကိုလည်းတင်ပို့မှုရှိလာတယ်လို့ဘေးရန်အောင်ကုန်စည်တိုင်းကငချောက်ပွဲုံပိုင်ရှင်ဦးကျော်ဆွေကပြောပါတယ
်ရောဘာဈေးမြင့်တက်လာပြီမယ်မိုးရည်ဒီချံပိတ်ချင်းဖြစ်လို့ကုန်တွေတွေကသာကျိုးမြန်ရရှိနိုင်မှာဖြစ်တယ်လို့ပြောဆိုလာပါတယ်ရောဘာဈေးမြင့်တက်လာပြီအဝယ်လိုက်နေပြီမယ်မိုးရည်ဒီချံပိတ်ချင်းဖြစ်နေလို့ချံပိုင်ရှင်တွေထဲလောင်လက်သမားတွေနဲ့ကုန်တွေပွဲစားတွေအတွက်သာအကျိုးမြတ်ရရှိနိုင်မှာဖြစ်တယ်လို့ဈေးကွက်ကျွမ်းကျင်သူတွေကပြောဆိုလိုက်ပါတယ်ရောဝချင်းအများစုဟာပွင့်လီယာဒီမှာအစည်းချင်းလုပ်ငန်းတွေကိုလုပ်ကိုင်ကြတာပဲဖြစ်ပါတယ်အခုလိုမိုးရည်ဒီချံပိတ်ချင်းမှာတော့အစည်းချင်းလုပ်ငန်းတွေကိုရပ်နှားထားတာပဲဖြစ်ပါတယ်ပြီးခဲ့တဲ့မေလအတွင်းကနိုင်ငံတကာဈေးကွက်မှာတော့ရောဘာတတန်ကိုကန်ဒေါ်လာ2000လောက်ထိပေါင်ဈေးရှိနေပြီးပြင်တွင်းဈေးကွက်မှာတော့တပေါင်ကို1950ကနေ1980ထိပေါင်ဈေးရှိခဲ့ပါတယ်လက်ရှိပြင်တွင်းဈေးကွက်မှာတော့ရောဘာတပေါင်ကို2300ဝန်းကျင်လောက်ထိပေါင်ဈေးရှိနေပြီးနိုင်ငံတကာဈေးကွက်မှာတော့တတန်ကိုအမေရိကန်ဒေါ်လာ2100ဝန်းကျင်လောက်ပေါင်ဈေးရှိနေတာကိုတွေ့ရပါတယ်မြမရောဘာကိုတရုတ်နိုင်ငံကိုအဓိကတင်ပို့နေရတာဖြစ်ပြီးပုဂ္ဂိုလ်ရောင်းငွေရဲ့80ရာခိုင်နှုန်းကိုတော့တင်းမြေဩဇာတင်တွန်းခွင့်ပေးထားပြီးမယ်တင်တွန်းခွင့်ပေးထားတဲ့ကာလကပြင်တွင်မှာရောဘာစိုက်ပြူပြူပြင်းအစည်းချစ်ရာဒီနဲ့မကင်ညီလို့အခက်အခဲတွေရှိနေတာဖြစ်တယ်လို့လုံငန်းရှင်ကပြောဆိုထားပါတယ
်ဒီနဲ့အာမဂန်ထားမှသာငွေထုတ်ချေးပေးမယ်ဆိုတဲ့စိုက်ပြူရေးဗန်ရဲ့မူဝါဒအစ်စ်ကြောင့်တောင်သူတွေအခက်တွေ့နေပါတယ်ရာသီဥတုညွန်ကိန်းအခြေပြုတည်နယ်အာမဂန်စနစ်ထားမှသာမိုးစဘာစိုက်ပျိုးစရိတ်ချင်းွေထုတ်ပေးမယ်လို့မြမလေယာဖွံ့ဖြိုးရေးဘဏ်ကအတိပေးလာကြောင်းတောင်သူတွေကပြောပါတယ်မိုးစဘာတည်နယ်အတွက်ရာသီဥတုညွန်ကိန်းအခြေပြုတည်နယ်အာမဂန်ခြေကမြမလေယာဖွံ့ဖြိုးရေးဘဏ်ကထုတ်ချေးတဲ့မိုးစဘာချင်းွေတရေက3,000ကျပ်အပေါ်မှာ ၂၀၀ခိုင်နှုန်းပေးဆောင်ရတာဖြစ်လို့တရေကကို၃၀၀ကျပ်ကြားသွင်းမှာဖြစ်ပြီးလယ်ဆယ်ရေကအတွက်၃၀၀ကျပ်ပေးသွင်းရမှာဖြစ်ပါတယ်။တောင်သူများစုဟာငွေကြေးခက်ခဲကြောင်းတိနံအာမခံစနစ်ကိုမထားလို့တဲ့အတွက်အခက်တွေ့နေကြပါတယ်။တောင်သူတချို့ကတော့အာမခံကြီးပေးသွင်းမှမိုးစပါးချင်းငွေထုတ်ချေးပေးမယ်ဆိုရင်အာမခံလည်းမထားသလိုချင်းငွေလည်းမယူတော့ဘူးလို့ပြောဆိုထားပါတယ်
။ဒီနေ့စိတ်ပိုင်းထုတ်ချေးမယ်ဆိုလို့ရှိရင်ဒီမှာဒီနာအာမခံထားတဲ့စနစ်ပေါ့ဥပမာပေါ့ကျစီပိုင်းကျစီတဲ့ဒီကာဘူးရောပြီးမယ်ပေါ့နော်ဒီတော့၃000နဲ့အာမခံစနစ်တင်ရမယ်စေကဆိုလို့ရှိရင်၃000တင်ရမယ်အဲ့လိုမျိုးပြောတယ်ဘုရားကလည်းနည်းတင်းနေပြီလားဒီမှာရအဲဒီတော့မပြမနေဒီ3000တင်ရမယ်နဲ့အဲဒီ3000တင်မှဒီတသိန်းခွဲကိုချိမယ်ပြစ်စည်းသွားရင်လည်းအဲဒီသိန်းခွဲပဲမရောမှာမရတော့ဘူးဘူးမှလည်းချိမှလည်းမဟုတ်တော့ဘူးလေဟုတ်ဘူးလေဒီ3000လည်းမပေးတော့ဘူးလေအနေထားမျိုးကြီးရှိတယ
်ပြီးခဲ့တဲ့စောင်းတိနံကာလတုန်းကတိနံအာမခံကြီးအနေနဲ့ချင်းငွေရဲ့တရာခိုင်တုံးတရေကကို1000ကျပ်သာပေးသွင်းခဲ့ရတာဖြစ်ပြီးအခုနှစ်မိုးစပါးအာမခံကြီးကို200ခိုင်နှုန်းအထိတိုးမြင့်ကောက်ခံတဲ့အတွက်အာမခံမထားလို့ကြတာဖြစ်တယ်လို့တောင်သူတွေကပြောဆိုကြပါတယ်မြမအာမခံလုပ်ငန်းကတော့မိုးစပါးဟာမိုးရသည်စိုက်ပျိုးရတာဖြစ်လို့ပျက်စီးနိုင်မှုအခြေအနေပိုများတဲ့အတွက်အာမခံကြီးကိုတိုးမြင့်ကောက်ခံရတာလို့တုံ့ပြန်ပြောဆိုထားပါတယ
် VOA အစီအစဉ်ကိုရေဒီယိုရုံးမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
ကုလူရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုဆက်လက်တင်ဆက်ပါမယ်။ကမ္ဘာအပူချိန်တွေမြင့်တက်မှုကြောင့်ပုံမပြင်းထန်လာတဲ့ရာသီဥတုပြောင်းလဲမှုတွေကိုခံမှန်းတွက်ချက်ရမှာဉာဏ်ရည်တုနည်းပညာကိုအသုံးချနေပါပြီ။အာဖရိကဥတုဒေသကလူသန်းပေါင်းများစွာရဲ့အသက်ဘေးကိုကာကွယ်ဖို့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP နဲ့ Britain Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေပူးပေါင်းပြီး AI နည်းပညာနဲ့ရာသီဥတုကြိုတင်ခံမှန်းမှုတွေဆောင်ရွက်နေပါတယ်။နားလောင်ကစူးစီးတင်ပြထားပါတယ်။
ဒီပြောင်းလဲမှုပုံမပြင်းထန်လာတာနဲ့အများရေကြီးရေရှင်တာမိုးခေါင်ရေရှားတာနဲ့တော်မီကြီးတွေပုံမလောင်ကျွမ်းလာတာကိုနိုင်ငံစုံမှာခက်စစိတ်တွေ့လာနေရပြီးပို့ပြီးတော့လည်းပြင်းထန်လာပါတယ်။အာဖရိကဥချိုဒေသကတော့မိုးသည်းထန်လေးရှိပြီးရေကြီးရေရှင်တာအဖြစ်များတဲ့အတွက်လူအသက်တွေအပါအဝင်လူမဘဝတွေထိခိုက်ပျက်စီးနေရတာပါ။ဥဒုရာသီပြောင်းလဲမှုပိုဆိုးလာတဲ့အတွက်ဒေသရင်းပြင်းထန်တဲ့မိုးလေဝသအခြေအနေတွေကိုသိပ္ပံပညာရှင်တွေကဉာဏ်ရည်တို့နေပညာသုံးပြီးတော့ခန့်မှန်းနေပါပြီ။ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP နဲ့ Britain Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေပူးပေါင်းပြီး AI နည်းပညာနဲ့ရာသီဥတုကြိုတင်ခန့်မှန်းနေတာပါ Oxford တက္ကသိုလ်ကဥတုရာသီရဲ့ရာသီသိပ္ပံပညာရှင် Sharuti Nath ကအခုလိုရှင်းပြပါတယ
် So it's a hybrid approach where we have artificial intelligence
ဒါကတော့နည်းပညာနှမျိုးနဲ့ပေါင်းထားတဲ့ဆောင်ရွက်မှုဖြစ်ပါတယ်။ယူပဗေဒနည်းပညာနဲ့လေ့လာလို့မရပဲရှုပ်ထွေးတဲ့အပိုင်းတွေမှာ AI ဉာဏ်ရည်တုနည်းပညာနဲ့လေ့လာပြီးအဲ့ဒီကွက်လက်တွေကိုဖြည့်ဆည်းပေးတာပါ။အဲ့ဒီအခါမှာရှုပ်ထွေးလာတဲ့ဖြစ်စဉ်တွေကို data အချက်လက်တွေလို့ဆက်ပြီးတော့တွက်ချက်လာနိုင်မှာဖြစ်ပါတယ်။ဒါဆိုရင်တော့လက်တွေ့အမှန်တကယ်ဖြစ်လာနိုင်တဲ့အခြေအနေတွေကိုကျွန်မတို့အကောင်းဆုံးခန့်မှန်းနိုင်မှာပါ။
satellite ဂျူရူကနေစုဆောင်ထားတဲ့တင်ဆိုင်တင်ခဲတွေနဲ့တိမ်တွေပေါ်ကအပူချိန်ဆိုင်ရာ data အချက်အလက်တွေကိုအခြေခံပြီးတော့ပြင်းထန်တဲ့မိုးလေဝသအခြေအနေကို AI ကကြိုတင်ခန့်မှန်းတာပါ
So for the AI there is the part where it predicts but to predict
AI ကတော့ကြိုတင်ခန့်မှန်းမှုတွေလုပ်ပေးပါတယ်အဲ့လိုကြိုတင်ခန့်မှန်းနိုင်အောင် AI ကိုအရင်ဆုံးလေ့ကျင့်ပေးရပါတယ်အစဉ်ဆက်လေ့လာကြယူထားတဲ့ data အဟောင်းတွေနဲ့လေ့ကျင့်ပေးတာပါ AI ကြိယာတွေတဲကိုမိုးလေဝသကြိုတင်ခန့်မှန်းချက်နဲ့ဆိုင်တဲ့ data တွေထည့်ပေးပါတယ်အဲ့ဒီကြိုတင်ခန့်မှန်းချက်တွေနဲ့နောက်ဆုံးပေါ်မိုးလေဝသ satellite ဂျူရူတွေစီကရလာတဲ့ data အချက်လက်တွေကိုအခြေခံပြီးလက်တွေ့အခြေအနေနဲ့ကိုက်ညီမှုရှိအောင်သူ့ကိုလေ့ကျင့်ပေးပါတယ်
။တခြား AI နည်းပညာတွေလိုပဲမိုးလေဝသခန့်မှန်းတဲ့ဉာဏ်ရည်တို့နည်းပညာတွေဆက်တိုက်တိုးတက်လာနေပြီးတော့ကြိုတင်ခန့်မှန်းချက်တွေလည်းမှန်ကန်လာပါတယ်။လေ့ကျင့်မှုကြားလေလေ AI ရဲ့ခန့်မှန်းချက်တွေကတကယ်လက်တွေ့မှာဖြစ်ပျက်ခဲ့တဲ့အခြေအနေနဲ့ပိုးပြီးတော့နှိစက်လာလေလေပဲလို့လဲ Sharuti ကပြောပါတယ်။ပရတိန်လိုနိုင်ငံတွေမှာတော့မိုးလေဝသကြိုတင်ခန့်မှန်းဖို့စူပါကွန်ပျူတာအထူးထုတ်ကွန်ပျူတာစက်ကြီးတွေကိုအသုံးပြုနေတာပါ။ဥပမာပရတိန်မိုးလေဝသဌာနကအထူးထုတ်ကွန်ပျူတာတွေမှာသစက္ကန့်ကိုအကျဉ်းရေထရီလီယံပေါင်း 16,000 ထိခန့်မှန်းသွက်ချက်ပေးပါတယ်။အဲ့ဒီစူပါကွန်ပျူတာတွေ data အချက်အလက်စုဆောင်းမှုစခန်းတွေနဲ့ရေဒါစနစ်တွေဟာကုန်ကျစရိတ်ကြီးလွန်တဲ့အတွက်ဖွံ့ဖြိုးဆဲနိုင်ငံတွေမတန်နိုင်ကြပါဘူး။Oxford တက္ကသိုလ်ယူပဗေဒဌာနကဆောင်ရွက်နေတဲ့မိုးလေဝသကြိုတင်ခန့်မှန်းတဲ့ AI ကိုတော့ laptop computer ကနေဆောင်ရွက်နိုင်ပါတယ် လက်ရှိမှာတော့အစမ်းကာလနဲ့ဆောင်းနေကြပေမဲ့ကျားလာတွေကအားရစရာကောင်းတယ်လို့အာဖရိကဥချုံတက်မှာလက်တွေ့စမ်းသပ်လုပ်ကိုင်းနေတဲ့သူတွေကပြောပါတယ် WFP စာနာရိတ်ခါစီမံခန့်ခွဲရေးဌာနမန်နေဂျာအိုက်ဆက်ကိုပိုင်ကတော့ဥဒုရသည်ပြောင်းလဲမှုအရေးအမြန်ဆောင်ရွက်ဖို့လိုတယ်လို့ထောက်ပြပါတယ
် If nothing is being done in issuing information or early warning messages regarding this extreme weather
ဒီလောက်ထိကြံထားတဲ့မိုးလေဝသအခြေအနေကြိုတင်ခန့်မှန်းချက်တွေထုတ်ပေးနိုင်အောင်ဘာမှမလုပ်နိုင်ဘူးဆိုရင်တော့ဒုက္ခရောက်တဲ့လူတွေပိုပြီးတော့များလာပါလိမ့်မယ်ဒီလိုရာသီဥတုမျိုးနဲ့ကြုံတွေ့ရတဲ့လူတွေပိုများလာပြီးလူမှုဘဝတွေတင်မကပဲလူအသက်တွေလည်းပိုပြီးတော့ဆုံးရှုံးကြရမှာဖြစ်ပါတယ်ပြင်းထန်တဲ့ရာသီဥတုအခြေအနေတွေပိုအဖြစ်များပြီးပိုပြီးတော့လည်းကြမ်းတမ်းလာပါတယ်ရာသီဥတုပြောင်းလဲမှုကြောင့်ပိုဆိုးလာတယ်လို့ထင်ပါတယ်ဒါကိုဘာမှမလုပ်ပဲဒီအတိုင်းပဲလက်ပိုက်ကြည့်နေမယ်ဆိုရင်တော့လူတွေပိုပြီးတော့ဒုက္ခရောက်တာကိုတွေ့ရပါလိမ့်မယ်စားဝတ်နေရေးခက်ခဲပြီးဆင်းရဲမွဲတေမှုကလည်းအတော့ကိုတိုးလာမှာပါ
အာဖရိကဒေတာမှာမိုးလေဝသစကန်တွေမရှိဘဲဒေတာတွေစုဆောင်းထားတာမရှိတဲ့အပြင်ရာသီဥတုအပြောင်းလဲကမြန်ဆန်လုံးတဲ့အတွက်မိုးလေဝသကြိုတင်ခန့်မှန်းဖို့အတော်ခက်ခဲပါတယ်။ AI က48နာရီမိုးလေဝသကြိုတင်ခန့်မှန်းချက်ထုတ်နိုင်မယ်ဆိုရင်တော့အဲ့ဒီသတင်းအချက်လက်တွေကို phone message တွေ email တွေနဲ့ radio နဲ့ရုပ်မြင်သံကြားကပါထုတ်လင့်ပေးနိုင်ပါတယ်။အာဖရိကမိုးလေဝသကြိုတင်ခန့်မှန်းရေးအဖွဲ့အစည်းကမိုးလေဝသပညာရှင် Mycelin Kuroshawa ကခုလိုပြောပါတယ်။
So we are really confident that AI models can actually improve the forecasting system. So not just at short range, but
ညာရီတို့နည်းပညာသုံးထားတဲ့မိုးလေဝသကြိုတင်ခန့်မှန်းချက်စနစ်တွေအမှန်တကယ်တိုးတက်လာမယ်ဆိုတာကျမတို့ယုံကြည်မှုအဖြစ်ရှိပါတယ်။ရက်ပိုင်းနောက်အတွက်ပဲမိုးလေဝသကြိုတင်ခန့်မှန်းချက်ထုတ်ပေးတာမျိုးတွေမကဘဲရာသီတစ်ခုလုံးစာအတွက်ခန့်မှန်းလာနိုင်မယ်လို့ထင်ပါတယ်။အဲ့ဒီလိုသားအမှန်တကယ်ဆောင်ရွက်နိုင်မယ်ဆိုရင်တော့တဘာဝဘေးအန္တရာယ်ဆိုင်ရာအရေးပေါ်ကြိုတင်သတိပေးစနစ်တွေအတွက်ကြီးမားတဲ့အထောက်အကူဖြစ်မယ်လို့ထင်ပါတယ်
။ကင်ညာနဲ့အီသီယိုးပီးယားနိုင်ငံမှာ AI နဲ့မိုးလေဝသကြိုတင်ခန့်မှန်းချက်တွေစမ်းသပ်အသုံးပြုနေပြီးမကြာခင်နေရာအတော်များများအထိတိုးချဲ့အသုံးပြုသွားဖို့အစီအစဉ်ထားပါတယ်။အောင်မြင်ပြီးဆိုရင်တော့ဥဒုရာသီပြောင်းလဲမှုကြောင့်ရာသီဥတုအခြေအနေတွေပြင်ထန်ပြီးလူမှုဘဝတွေအကြီးအကျယ်ထိခိုက်နေရတဲ့အခြားနိုင်ငံတွေမှာလည်းအသုံးပြုသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုကမ္ဘာစာနာရိတ်ခါအစီအစဉ် WFP Oxford တက္ကသိုလ်၊ကင်ညာမိုးလေဝသဌာနနဲ့အာဖရိကမိုးလေဝသဌာန IQPAC တို့ပူးပေါင်းဆောင်ရွက်နေတာပါ။ဒီအစီအစဉ်ကို Google ကလည်းကူညီထောက်ပံ့ပေးထားတာဖြစ်ပါတယ်။ကျမနောင်လောပ
ါ။တရင်နေတဲ့ကဒုတာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။လူသားတိုင်းရဲ့မွေးရပါအခွင့်အရေးပြည့်တဲ့လွတ်လပ်စွာကိုယ်ကွယ်ယုံကြည်ခွင့်နဲ့ပတ်သက်ပြီးဘယ်နိုင်ငံတွေကလွတ်လပ်မှုအရှိဆုံးပါလဲ။ဘယ်နိုင်ငံတွေကတော့အခွင့်အရေးတွေအတွက်စိုးရိမ်စရာအကောင်းဆုံးအခြေအနေဖြစ်နေပါသလဲ။ဒါအပြင်လူအများဆုံးကိုယ်ကွယ်တဲ့ဘာသာတရားတွေအကြောင်းကိုမညိုညိုလင်ကပြောပြထားပါတယ်။
လူသားတွေမှာမိမိယုံကြည်မှုနဲ့အတူဘာသာတရားကိုးကွယ်မှုတွေရှိကြပါတယ်။လူသားတွေရဲ့မွေးရာပါအခွင့်အရေးတွေကိုပြဋ္ဌာန်းထားတဲ့ကုလသမဂ္ဂရဲ့လူအခွင့်အရေးကြီးညာစာရန်အပိုက်၁၈မှာဆိုရင်လေလူတိုင်းမှာလွတ်လပ်စွာတွေးခေါ်ကြံစားခွင့်လွတ်လပ်စွာခံယူရတည်နိုင်ခွင့်နဲ့လွတ်လပ်စွာသက်ဝင်ယုံကြည်ကိုးကွယ်နိုင်ခွင့်ရှိတယ်ဆိုပြီးဖော်ပြထားတာပါ။ဒီအခွင့်အရေးတွေမှာမိမိကိုးကွယ်တဲ့ဘာသာဓမ္မမဟုတ်သက်ဝင်ယုံကြည်ချက်ကိုလွတ်လပ်စွာပြောင်းလဲနိုင်တဲ့အပြင်မိမိတယောက်တည်းဖြစ်စေတခြားသူများနဲ့စုပေါင်းပြီးတော့ဖြစ်စေလူအများရှိမှမှာပဲဖြစ်ဖြစ်လူအများရှိမှမှာမဟုတ်ပဲဖြစ်ဖြစ်ကိုကိုးခွေတဲ့ဘာသာကိုဒါမှမဟုတ်တဲ့ဝင်ယုံကြည်ချက်ကိုလွတ်လပ်စွာသင်ပြနိုင်ခွင့်ကျင့်သုံးနိုင်ခွင့်ဝိပုကိုးခွေနိုင်ခွင့်စောင့်တည်နိုင်ခွင့်တွေရှိတယ်ဆိုပြီးပြဋ္ဌာန်းထားတာပါဒါပေမဲ့လည်းကမ္ဘာနိုင်ငံတချို့မှာတော့လွတ်လပ်စွာကိုယ်ခွေယုံကြည်မှုဆိုတဲ့အခွင့်အရေးမရှိတာတွေအားနည်းတာတွေကြုံနေရဆဲပဲဖြစ်တယ်လို့လေ့လာသူတွေကဆိုပါတယ်2024ဇွန်လ26ရက်နေ့ကထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့အပြည့်အစုံဆိုင်ရာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာလည်းကမ္ဘာနိုင်ငံတွေရဲ့ဘာသာရေးနဲ့ကိုယ်ခွေယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်တွေနဲ့ပတ်သက်ပြီးဖော်ပြထားတာပါ
ဒီထဲမှာမြန်မာနိုင်ငံကတော့အနိုင်ဆုံးဖြစ်တဲ့စိုးရိမ်ရတဲ့နိုင်ငံအဆင့်မှာပါဝင်နေတာပါမြန်မာနိုင်ငံလိုပဲဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးစိုးရိမ်စရာအဆင့်မှာရှိတဲ့တခြားနိုင်ငံတွေကတော့အာဖဂန်နစ္စတန်အဇာဘိုင်ဂျန်တရုတ်ကျူဘာအီရီထရီးယားအိန္ဒိယအီရန်နီကရာဂွာနိုင်ဂျီးရီးယားမြောက်ကိုရီးယားပါကစ္စတန်ရုရှားဆော်ဒီအာရေဗျာတာဂျီကစ္စတန်တာကမနစ္စတန်နဲ့ဗီယက်နမ်နိုင်ငံတို့ဖြစ်ကြပါတယ်News ဆိုတဲ့ website စာမျက်နှာမှာတော့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးဘယ်နိုင်ငံတွေကဘာသာရေးလွတ်လပ်ခွင့်အရှိဆုံးလဲဘယ်နိုင်ငံတွေကတော့လွတ်လပ်ခွင့်အနည်းဆုံးလဲဆိုပြီးကမ္ဘာနိုင်ငံပေါင်း89နိုင်ငံကိုလေ့လာသုတေသနပြုဖော်ပြထားပါတယ်ဒီလေးလာမှုတွေအရတော့ကနေဒါနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အရှိဆုံးနိုင်ငံအဖြစ်ဖော်ပြထားတာပါအဲ့ဒီနောက်မှာ United Kingdom Denmark Netherlands SwedenNorway, Finland, Belgium, Australia နဲ့ New Zealand နိုင်ငံတွေဟာကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေလို့ဖော်ပြထားပါတယ်. UAE, Saudi Arabia, Qatar, တရုတ်, Iran, Oman, Myanmar, Belarus, Bahrain နဲ့ Israel နိုင်ငံတွေကိုတော့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးနောက်ဆုံးအဆင့်မှာရှိနေတဲ့နိုင်ငံတွေလို့ဖော်ပြထားတာပါဘာသာရေးလွတ်လပ်ခွင့်အချက်လက်တွေနဲ့ပတ်သက်ပြီးတစ်ဆက်တည်းလူသားတွေရဲ့ယုံကြည်ကိုးကွယ်မှုဆိုင်ရာဘာသာတရားတွေထဲမှာယုံကြည်ကိုးကွယ်မှုအများဆုံးရှိတဲ့ဘာသာတရားကိုကြည့်မယ်ဆိုရင်တော့ခရစ်ယာန်ဘာသာကကိုးကွယ်မှုအရေးအတွက်အများဆုံးဖြစ်တယ်လို့ World Population Review မှာဖော်ပြထားပါတယ်။ကမ္ဘာလူဦးရေရဲ့37%ရာခိုင်နှုန်းကျော်ရှိတာပါ။ဒုတိယကတော့အစ္စလမ်ဘာသာပါ။ကမ္ဘာလူဦးရေရဲ့24.9%ရာခိုင်နှုန်းကျော်ရှိပါတယ်။တတိယကတော့ကမ္ဘာလူဦးရေရဲ့1.6 billion ကိုးကွယ်မှုရှိတဲ့ဟိန္ဒူဘာသာဖြစ်ပါတယ်။ဗုဒ္ဓဘာသာကတော့ယုံကြည်ကိုးကွယ်သူပေါင်း96,000,000ကျော်နဲ့သတ္တုထနေရာမှာရှိနေတာပါ။အခုလိုဘာသာတရားအယူဝါဒတွေအပေါ်သက်ဝင်ယုံကြည်ကိုးကွယ်လိုက်ရှောင်နေသူတွေရှိနေတဲ့တစ်ချိန်တည်းမှာပဲဘယ်အယူဝါဒနဲ့ဘယ်ဘာသာတရားကိုမှယုံကြည်ကိုးကွယ်မှုမရှိတဲ့သူတွေလည်းတနေ့တဲ့တနေ့များလာနေပြီးအခုဆိုရင်ကမ္ဘာလူဦးရေရဲ့ရာခိုင်နှုန်းအရကြည့်ရင် 15.58 ရာခိုင်နှုန်းကျော်ရှိလာပါပြီ။ဒါကြောင့်မို့ကမ္ဘာမှာခရစ်ယာန်ဘာသာနဲ့အစ္စလာမ်ဘာသာကိုးကွယ်သူအရေးအတွက်တွေ့ပြီးရင်ဘယ်ဘာသာတရားကိုမှမကိုးကွယ်တဲ့သူတွေကတတိယအများဆုံးနေရာ
ရှင်ရပါရှင်တနည်းကနေမနေ့ဘက်အတန်လွဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်တွေကိုတင်ပြပေးပါဦးမယ်ထိုင်းမြန်မာနယ်စပ်ထခရိုင်မဲဆောက်မြို့အဝင်ဟွေရာဟုဆဲရဲစစ်စည်းဂိတ်မှာကားတစ်စီးကိုရှာဖွေစစ်ဆေးရမှာမြန်မာဘက်ကပို့ဆောင်မယ်လို့ယူဆရတဲ့သနပ်အလက်20ဖမ်းမိကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဂါဇာကမ်းမြောင်မှာအပြစ်ခတ်ရစဲနိုင်ရေးသဘောတူညီချက်အတွက်အမေရိကန်ထောက်ခံထားတဲ့အဆိုပြုချက်ကိုဟာမတ်ဘက်ကကနအုပ်သဘောတူညီကြောင်းဟာမတ်နဲ့အီဂျစ်တာဝန်ရှိသူတွေကပြောဆိုပါတယ်။ဗြိတိန်ဝန်ကြီးချုပ်ကီယာစတာမာကအရင်ကွန်ဆာဗေးတစ်အစိုးရလက်ထက်ကအဆိုပြုခဲ့တဲ့နိုင်ငံတွင်းခိုလုံခွေတောက်ခံသူတွေကိုရဝန္ဒါနိုင်ငံကိုပို့မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကအီရန်သမ္မတအသစ်ဖြစ်လာတဲ့မာဆူပစာရှိကီယန်ကိုဂုံပြူကြောင်းစနေနေ့မှာထုတ်ပြန်ပါတယ်။တရုတ်နိုင်ငံရဲ့အကြီးဆုံးကမ်းခြေဆောင်သင်္ဘောဒဇီဟာတောင်တရုတ်ပင်လယ်ပြင်အတွင်းဖိလစ်ပိုင်ရဲ့သီးသန့်စီးပွားရေးဇုန်အတွင်းကြောက်ချရန်နာကျင်းဟာချင်းချောက်တဲ့လောက်ရဖြစ်တယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကပြောဆိုပါတယ်။သတင်းချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတွက်အတန်းလင်းအစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်တံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မှုအဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။ကျွန်တော်တို့ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်းလင်းအစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်များလည်းဘေးရန်တွေကင်းဝေးကြပါစေ။